Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံကနေ2015ခုနှစ်ဧပြီလ26ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ရှင်။ကျမစုမမရှင်ဒီညပိုင်းအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးမှာပါ
။မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါ။နီပေါ်နိုင်ငံခတ်တမန်ဒုမြို့တော်မှာဒီကနေ့မှလည်းနောက်ဆက်တွဲငလျင်လှုပ်ခတ်ခဲ့ပါတယ်။တည်ဆုံသူက2200ကျော်သွားပြီဖြစ်ပြီးနိုင်ငံတကာကလည်းကယ်ဆယ်ရေးလုပ်ငန်းတွေအကူအညီပေးဖို့ကြိုးစားနေကြပါတယ်။နောက်သမ္မတဥပမာရဲ့အီးမေးလ်တချို့ကိုရုရှားဟက်ကာတွေကခိုးယူဖတ်ခဲ့တယ်ဆိုပြီးတော့အမေရိကန်သတင်းစာရေးတစ်စောင်ကဖော်ပြလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းတင်ဆက်ပေးမယ့်သတင်းတွေထဲမှာဆိုရင်တော့အမေရိကန်ပြည်ထောင်စုရဲ့ခေါင်းဆောင်မှုဆိုင်ရာနိုင်ငံတကာလေးလာရေးအစီအစဉ်နဲ့မြန်မာနိုင်ငံကလွှတ်တော်နဲ့အရက်ဖက်အဖွဲ့အစည်းကကိုယ်စားလှယ်အဖွဲ့မနေ့တုန်းကဝါရှင်တန် DC မြို့တော်ကိုရောက်လာပြီးဖြစ်ပါတယ်သူတို့ဘာတွေများလာပြီးတော့လေ့လာကြပါသလဲ
သူတို့ဒီမှာတော့သူတို့ဒီက Constitution ပြည်ထောင်စုကတော့လေ့လာမယ်လေလေ့လာပြီးကျွန်တော်တို့နိုင်ငံတွေဒီဝတ်တာ
ပြည်သူလွတ်တော်ကိုယ်စားလှယ်ဦးတင်မောင်ဦးဖြစ်ပါတယ်ရှင်မကြခင်မှာအပြည့်အစုံနားဆင်ရပါမယ်နောက်ပိုင်းမှာလည်းအမေရိကန်ပြည်ထောင်စုကချီးမြှင့်တဲ့နိုင်ငံတကာအမျိုးသမီးတက်တီရှင်စုအတွက်ရွေးချယ်ချီးမြှင့်ခံရတဲ့ကချင်တိုင်းရင်းသူမတ်မေစပယ်ဖြူနဲ့တွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးဖို့ရှိသလိုတနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မြပေးစာများတတိယစကားအစီအစဉ်လေးကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့တနင်္ဂနွေနေ့ညချမ်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုမသိင်္ဂီထိုက်နဲ့မမိုးဖြူတို့ကတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်နီပေါ်နိုင်ငံခတ်တမန်ဒုမြို့တော်မှာဒီကနေ့တနင်္ဂနွေနေ့မှာလည်းပြင်းအား 6.9 မဂနီတျူရှိတဲ့နောက်ဆက်တွဲငလျင်လှုပ်ခတ်ခဲ့ပါတယ်မနေ့ကလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်တည်ဆုံးသူအရေအတွက်ဟာလည်းဒီကနေ့မှာ2200ကျော်သွားပြီဖြစ်ပြီးအိုးအိမ်တွေနဲ့အခြေခံအဆောက်အအုံတွေလည်းပျက်စီးဆုံးရှုံးခဲ့ရပါတယ်ငလျင်ဘေးဒဏ်ကနေကူညီကယ်ဆယ်ဖို့အတွက်အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်းစုံကအရေးပေါ်တုံ့ပြန်ကယ်ဆယ်ရေးအဖွဲ့တွေဆေးလွှတ်နေကြပါတယ်ဒီကနေ့လှုပ်ခတ်ခဲ့တဲ့နောက်ဆက်တွဲငလျင်ဟာခတ်တမန်ဒုမြို့တော်အရှိဖက်မိုင်40ခန့်အကွာမြေအောက်အနက်ပေ3000ကျော်ကိုဗဟိုပြုလှုပ်ခတ်ခဲ့တာဖြစ်ပြီးစတူယန်မိုင်30နီးပါးတက်ရောက်မှုရှိမယ်လို့အမေရိကန်ဘူမိဗေဒသုတေသနအဖွဲ့ကပြောပါတယ်နီပေါ်နိုင်ငံမြို့တော်ခတ်တမန်ဒုမြို့တော်ရဲ့မြောက်ဖက်မိုင်နှဲငယ်အကွာကတိဘက်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာလည်းငလျင်တန်းကြောင့်တည်ဆုံးသူတွေနဲ့ပျက်စီးဆုံးရှုံးမှုတွေရှိနေတယ်လို့သတင်းရှင်းမြစ်တွေက VOA ကိုပြောပါတယ်။အိန္ဒိယနိုင်ငံမှာလည်းငလျင်ကြောင့်အနည်းဆုံးလူပေါင်း34ယောက်တည်ဆုံးခဲ့ရတယ်လို့တခြားဘင်္ဂလားဒေ့ရှ်ဘူတန်နဲ့တရုတ်နီပေါ်နယ်စပ်ဒေသတချို့မှာလည်းငလျင်ရဲ့ရိုက်ခတ်မှုကြောင့်အပျက်စီးတွေရှိခဲ့ပါတယ်။ငလျင်ကြောင့်အသက်ဆုံးရှုံးခဲ့ရသူတွေအတွက်အမေရိကန်ပြည်ထောင်စုကဝန်ထဲကြေကွဲရာကြောင်းထုတ်ဖော်ပြောဆိုခဲ့တယ်လို့ငလျင်တန်ကယ်ဆယ်ရေးအတွက်ရန်ပုံငွေဒေါ်လာ1,000,000ချက်ချင်းပေးသွားမယ်လို့လည်းကတိပြုထားပါတယ်ရှင်
။အယ်ခိုင်ဒါနဲ့ချိတ်ဆက်နေတဲ့အဖွဲ့တစ်ခုဖြစ်တဲ့နူစရာတောင်းနဲ့သူ့ရဲ့မဟာမိတ်တွေတင်ပိုက်ထားတဲ့ဆီးရီးယားနောက်မြောက်ပိုင်းကအဓိကကျတဲ့ဂျဆာအယ်ရှူဂွတ်မြို့ကိုဒီကနေ့မှဆီးရီးယားဆိုရကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီမြို့ကိုဒီမနေ့ကစနေနေ့ကနူဆရာတပ်ဦးနဲ့မဟာမိတ်တွေက၄နှစ်ကြာစစ်ပွဲတွေမှာပထမဆုံးအကြိမ်တင်ပိုက်ခဲ့တာဖြစ်ပါလေ။ဒီကနေ့လေကြောင်းကနေတိုက်ခိုက်မှုမှာအနည်းဆုံး၄ကြိမ်လောက်မြို့ကိုထိခဲ့တယ်လို့ Britain ခြေစိုက် Syria လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါလေ။တပုံတွေကလွန်ခဲ့တဲ့တစ်လလောက်က Idlib ပြည်နယ်မြို့တော်ကိုတင်ပိုက်ပြီးတဲ့နောက်ပိုင်းအဲ့ဒီပြည်နယ်တွေကဂျဆာအယ်ရှူဂတ်မြို့ဟာ Syria ဆိုရကိုနောက်ဆုံးအနေနဲ့ထိန်းချုပ်ထားနိုင်ခဲ့တဲ့မြို့ဖြစ်ပါလေ။ဆီးရီးယားမြောက်ပိုင်းနဲ့တောင်ပိုင်းဒေသကနေမျိုးတွေကိုဆီးရီးယားအစိုးရလက်လွတ်ဆုံးရှုံးနေရပြီးတော့အခုလူဦးရေ 5,000 လောက်နေထိုင်တဲ့ဂျဆာအယ်ရှူဂတ်မြို့ကိုထပ်ပြီးတော့ဆုံးရှုံးသွားတာလည်းဖြစ်ပါတယ်။အခုဆိုရင်အစ်တလစ်ပြည်နယ်တွေကမြို့နယ်ရွာနေနေလောက်ပဲဆီးရီးယားအစိုးရရဲ့ထိန်းချုပ်မှုအောက်မှာကျန်ရှိနေတော့တာဖြစ်ပါတယ်
။ရုရှားဟက်ကာတွေကပြီးခဲ့တဲ့နှစ်တုန်းကအမေရိကန်အင်ဗျူရိုစိုက်ဘာလုံခြုံရေးကိုချိုးဖောက်ပြီးသမ္မတအိုဘားမားရဲ့လျှို့ဝှက်အဆင့်တတ်မှတ်ထားတဲ့အီးမေးလ်တချို့ကိုခိုးယူဖတ်ရှုခဲ့တယ်လို့အမေရိကန်သတင်းစာကြီးတစ်စောင်ကဖော်ပြလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့လျှို့ဝှက်အဆင့်သတ်မှတ်ထားတဲ့စနစ်ထဲကိုပါရုရှားဟက်ကာတွေဝင်ရောက်နိုင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အင်တာနက်ဆိုင်ဘာဖောက်ထွင်းသူဟက်ကာတွေဟာသမ္မတအိုဘားမားရဲ့ BlackBerry ဖုန်းနဲ့အဆက်အသွယ်လုပ်တာကိုထိန်းချုပ်တဲ့လုံခြုံရေးဆာဗာတွေကိုတော့ဖောက်ထွင်းနိုင်ခဲ့ပုံမရဘူးလို့မနေ့စနေနေ့တုန်းက New York Times သတင်းစာကြီးကရေးသားလိုက်တာဖြစ်ပါတယ်။ရုရှားဟက်ကာတွေကအမေရိကန်သမ္မတအိုဘားမားနဲ့ပုံမှန်အဆက်အသွယ်ရှိကြတဲ့အင်ဗျူရိုရင်းကလူတွေရဲ့အီးမေးလ်တွေကိုလည်းစုဆောင်းရယူသွားတယ်လို့သတင်းကဖော်ပြပါရတယ်။ ပြီးခဲ့တဲ့နှစ်ကအီးမေးလ်တွေလုံခြုံရေးကျိုးပေါက်ခဲ့တယ်ဆိုတာကိုဒီလအစောပိုင်းမှာအမေရိကန်သမ္မတအင်ဘျူရိုကလည်းအတည်ပြုထားပါတယ်ရှင်
စနေနေ့ညကကျင်းပတဲ့အမေရိကန်သမ္မတရဲ့အင်ဘျူရိုသတင်းတော်များညစာစာပွဲမှာသူ့သမ္မတတက်တန်းရဲ့စရုပ်ထပိုင်းကာလကိုကြိုဆိုပါတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကနှုတ်ဆက်စကားပြောခဲ့ပါတယ်။နေ့စဉ်ကျင်းပနေကြတဲ့ညစာစာပွဲဟာအမေရိကန်သမ္မတကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခံရတဲ့ကိစ္စတချို့ကိုသမ္မတကရီရီမောမောနဲ့တုံ့ပြန်ရင်းသူ့ကိုယ်သူလည်းတရောပြောင်းလောင်းရင်းနဲ့သတင်းလောကသားတွေနဲ့အတူပျော်ပျော်ရွှင်ရွှင်ပေါ့ပေါ့ပါပါတွေ့ဆုံညစာစားကြတဲ့ပွဲတစ်ပွဲလေးဖြစ်ပါတယ်။ကျွန်တော်သမရတက်တန်း6နှစ်ကာလတည်းမှာတချို့လူတွေကလည်းကျွန်တော်ကတီးကြနေတတ်တယ်လေလုံးထွားတယ်လို့ပြောကြတယ်အဲ့ဒီလူတွေကတိတ်ထူတိတ်တုံးတော့ကျွန်တော်ကလည်းသူတို့နဲ့ဘယ်တွေ့ကျင်မလဲပြလို့အမေရိကန်သမရကသူ့ကိုဝေဖန်သူတွေကိုဟာသနှော့ပြီးတော့တုံ့ပြန်သွားပါတယ်အခုနှစ်ညစာစားပွဲမှာစနေနေ့ညပိုင်းတိုက်ရိုက်တင်ဆက်တဲ့ဟာသအစီအစဉ်တင်ဆက်သူ Sisley Strong ကလည်းသမရဥပမာကနာမည်ကြီးဆိုတော့မြို့သမီးမဒေါနာနဲ့တူတယ်လို့နောက်ပြန်ခဲ့ပြီးတော့သမရာကြီးရှင်ကအမေရိကန်နိုင်ငံအတွက်အလုပ်တွေအများကြီးလုပ်ပေးခဲ့ပါတယ်။ဒါပေမဲ့နောက်တစ်နှစ်ခွဲလောက်ကြာရင်တော့အဲ့ဒီအလုပ်တွေကိုရပ်ပါတော့ရှင်လို့ဟာတာနှောပြောဆိုသွားပါတယ်။သမရာအီမျိုးရောသတင်းတောက်တွေရဲ့ညစာစားပွဲကို1914ခုနှစ်ကစကျင်းပခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ထိပ်တန်းခေါင်းဆောင်ဖြစ်တဲ့သမရာအီမျိုးရောကိုသတင်းသမားတွေပို့အဝင်ထွက်ရှိလာပြီးတော့အမေရိကန်သမရာနဲ့ပတ်သက်ပြီးပွင့်ပွင့်လင်းလင်းရဲရဲတင်းတင်းဝေဖန်မှုတွေကိုအားပေးထောက်ခံဖို့အတွက်ရည်ရွယ်ပြီးခုလိုညစာစားပွဲကိုကျင်းပတာလည်းဖြစ်ပါတယ်ရှင်
။အမေရိကန်ပြည်တော်စုဘော်တီမိုးမြို့မှာရဲတွေဖမ်းဆီးထိန်းသိမ်းထားစဉ်အတွင်းလူမဲ့အမျိုးသားတဦးတေဆုံးခဲ့ရမှုနဲ့ပတ်သက်ပြီးတော့ယာနဲ့ချီတဲ့လူတွေချီတဲ့ဆန္ဒပြခဲ့ကြပါတယ်။မနေ့ကလူလူချီတဲ့ဆန္ဒပြပွဲကိုတော့ဧပြီလ12ရက်နေ့ Freddy Gray ဖမ်းဆီးခံရတဲ့နေရာကနေစတင်ခဲ့ကြတာပါ။ဆန္ဒပြပွဲမှာတော့လုံဒင်းကားတွေကိုဖျက်ဆီးတဲ့ဆန္ဒပြသူတွေနဲ့ရဲတွေထိတ်တိုက်မတွေ့ခင်အထိဆန္ဒပြမှုအများစုကငြင်းငြင်းချမ်းချမ်းရှိခဲ့ပါတယ်။ Freddy Gray ဟာရဲတွေရဲ့ဖမ်းဆီးမှုအတွင်ကြောရုံမှကြီးထိခိုက်ဒဏ်ရာရဖမ်းဆီးခံရပြီးတပတ်အကြာမှာတည်ဆုံးခဲ့ရတာဖြစ်ပါတယ်။ဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုအချက်လက်တွေကိုတော့နောက်သတင်းပတ်မှာထုတ်ပြန်ပေးသွားမယ်လို့လည်းဘော်တီမိုးရဲဌာနကပြောဆိုထားပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00နာရီကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝင်မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုဆက်ပြီးပြောပြပေးနေပါတယ်ရှင်အင်ဒိုနီးရှားအစိုးရကတေရန်ချမှတ်ထားသူ5ဦးကိုလွန်ငင်းချမ်းသာခွင့်ပေးရေးအခွင့်အရေးအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်အင်ဒိုနီးရှားနိုင်ငံမှာမူရည်စေဝါမှုနဲ့တေးတံပေးခံထားရတဲ့နိုင်ငံသားသား9ဦးထက်မနည်းကိုတေးတံစီရင်မယ်လို့စနေနေ့တုန်းကအင်ဒိုနီးရှားဥပဒေအရ82နှစ်ကြီးကြိုတင်ပြီးတော့အင်ဒိုနီးရှားအစိုးရကအသိပေးထားတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံကနေဩစတြေးလျစီကိုဘိန်းဖြူ10ကီလိုတဲဆောင်ဖို့ကြိုးစားတာကြောင့်တေးတံပေးခံထားရတဲ့ဩစတြေးလျနိုင်ငံသား2ဦးကိုလွှတ်ပေးဖို့အတွက်လဲဩစတြေးလျအစိုးရကပန်ကြားထားပါတယ်။မနေ့စနေနေ့မှာသူတို့ကိုတေးတံပေးမယ်လို့ကြိုတင်အတိပေးထားပေမဲ့ဘယ်နေ့မှာတေးတံပေးမယ်လို့တော့အင်ဒိုနီးရှားအစိုးရကအတိအကျပြောဆိုမထားပါဘူး။တေးတံချမှတ်ခံထားရသူ5ဦးကိုတေးတံမပေးဖို့နိုင်ငံတကာတန်တမာရေးအရာအင်ဒိုနီးရှားအစိုးရကိုဖိအားပေးနေပေမဲ့အင်ဒိုနီးရှားအစိုးရဘက်ကတော့တေးတံပေးထားတဲ့နိုင်ငံသားတွေကိုတေးတံပေးမယ်ပုံရှိနေပါတယ်ရှင်
။အရှေ့တောင်အာရှနိုင်ငံတချို့နဲ့တရုတ်နိုင်ငံကြားပိုင်ဆိုင်မှုညှင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာဒီတရုတ်နိုင်ငံရဲ့လေဝကြီးအုပ်ချုပ်ရေးအပြုမူတွေနဲ့ပတ်သက်ပြီးတော့နှစ်ဖက်စလုံးလိုက်နာရမယ့်စီမံစည်းကမ်းတွေကိုချုပ်ဆိုနိုင်ဖို့အရှိန်ဟုန်နဲ့ဆောင်ရွက်ဖို့တွေ့လာမယ့်အာဆီယံထိပ်သီးဆွေးနွေးပွဲမှာခေါင်းဆောင်တွေဆွေးနွေးကြမယ်လို့မလေးရှားနိုင်ငံရဲ့ဝန်ကြီးကပြောလိုက်ပါတယ်။မနေ့ကတနင်္လာနေ့မှာကျင်းပမယ်လို့ခန့်မှန်းရတဲ့အရှိတောင်အာရှနိုင်ငံများသင်းအာဆီယံထိပ်သီးဆွေးနွေးပွဲတွေမတိုင်ခင်ဒီကနေ့တနင်္ဂနွေနေ့မှာအာဆီယံနိုင်ငံရဲ့ဝန်ကြီးတွေမြို့တော်ကွာလာလမ်ပူမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။လက်တလောကာလတွေမှာတောင်တရုတ်ပင်လယ်ပြင်မှာတရုတ်တို့ကကုန်မြေတွေပေါ်ဆောင်နေတဲ့ကိစ္စအပေါ်မှာလည်းအာဆီယံခေါင်းဆောင်တွေကြားဆွေရင်တကြီးရှိနေကြမယ်လို့ယူဆတဲ့အကြောင်းမလေးရှားနိုင်ငံသားရေးဝန်ကြီးအန်ဖာအမန်ကပြောပါတယ်။ဒါပေမဲ့တရုတ်နဲ့အာဆီယံနိုင်ငံတွေကြားသဘောတူညီချက်တရက်သတ်မှတ်နိုင်ဖို့အတွက်တော့အာဆီယံဘက်ကရက်သတ်မှတ်မှာမဟုတ်ဘူးလို့လည်းနိုင်ငံသားရေးဝန်ကြီးကပြောဆိုပါတယ်။တရုတ်၊ထိုင်ဝမ်၊အာဆီယံအဖွဲ့ဝင်နိုင်ငံတရုတ်၊ထိုင်ဝမ်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဖိလစ်ပိုင်၊ ဗီယက်နမ်နဲ့ဘရူနိုင်းတို့ဟာတောင်တရုတ်ပင်လယ်ပြင်နဲ့မှာနေမြေပိုင်ဆိုင်မှုအတွေ့အငင်းပွားနေကြတာဖြစ်ပါတယ်ပင်လယ်ရေကြောင်းသွာလာမှုမှာအရေးပါပြီးတော့ငါးတယန်းစားတတဘာဝတယန်းစားတပေါ်တယ်လို့ယူဆနေကြတဲ့တောင်တရုတ်ပင်လယ်ပိုင်နဲ့အားလုံးကိုတရုတ်တို့ကပိုင်ဆိုင်တယ်လို့ပြောဆိုနေတာဖြစ်ပါတယ်တောင်တရုတ်ပင်လယ်ထဲမှာအငင်းပွားမှုတွေကိုအာဆီယံအနေနဲ့အဓိကကုန်သွယ်ဖက်ဖြစ်တဲ့တရုတ်နိုင်ငံစိတ်ဆို့ဒေါသပောက်ကွဲတဲ့အခြေအနေမရောက်ဖို့အတွက်တတိကြီးကြီးထားထိန်ထိန်ထိန်ထိန်ဆောင်ရွက်နေတာလည်းဖြစ်ပါတယ်
ကဘာမှာအဆိုးဆုံးနျူကလ িয়ার မတော်တဆမှုဖြစ်ခဲ့တဲ့ချာနိုဘိုင်းနျူကလ িয়ার လျှက်စစ်ထားပြီးဆက်ယုံမတော်တဆမှုဖြစ်ခဲ့တဲ့29နှစ်ပြည့်နှစ်ပတ်လည်နေ့ကိုရာပေါင်းများစွာသောယူကရိန်းပြည်သူတွေကျင်းပခဲ့ကြပါတယ်။ပိတ်ထားတဲ့ချာနိုဘိုင်းလျှက်စစ်ထားပြီးဆက်ယုံတဲ့အနည်းဆုံးဖြစ်တဲ့ Slarish မြို့မှာမနေ့စနေနေ့ညကဖျောင်းတိုင်ထွန်းညှိဆူတောင်းခဲ့ကြပါတယ်ရှင်
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24ကီလိုဟတ်စ်12.35လိုင်းဒိုမီတာ Direct from Washington The Voice
of America VOA နောက်ဆုံးရထားတဲ့သတင်းတွေကိုမတ်တင်ကီထိုင်းနဲ့မမိုးဖြူတို့ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေညချမ်းအတွက်သောတာရှင်တွေကိုအရင်ဆုံးတင်ဆက်ပေးမယ့်သတင်းကတော့အမေရိကန်ပြည်ထောင်စုရဲ့ IVLB ခေါင်းဆောင်မှုဆိုင်ရာနိုင်ငံတကာလေ့လာရေးအစီအစဉ်နဲ့မြန်မာနိုင်ငံကနေပြီးတော့လွှတ်တော်နဲ့အရက်ဖက်အဖွဲ့အစည်းကိုယ်စားလှယ်12ဦးပါအဖွဲ့ဟာမနေ့တုန်းကဝါရှင်တန် DC ကိုရောက်လာပြီးဖြစ်ပါတယ်။ဒီအစီအစဉ်အရအမေရိကန်ပြည်ထောင်စုကပြည်နယ်၄ခုမှာသတင်း၃ပတ်ကြာရွေးကောက်ပွဲဆိုင်ရာလေ့လာမှုတွေလုပ်မှာဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်ရင်ချင်းနိုင်ကပြောပြပေးပါရှင်
။အမေရိကန်အစိုးရရဲ့ IVLB ကောင်းဆောင်မှုဆိုင်ရာနိုင်ငံတကာလေ့လာရေးအစီအစဉ်နဲ့မြန်မာကိုယ်စားလှယ်အဖွဲ့လာရောက်ဖို့ရန်ကုန်အမေရိကန်တန်ယုံကစီစဉ်ပေးခဲ့တာပါဒီကိုယ်စားလှယ်အဖွဲ့ထဲမှာပြည်သူ့လွှတ်တော်ကိုယ်စားလှယ်3ယောက်အမျိုးသားလွှတ်တော်ကိုယ်စားလှယ်4ယောက်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်2ယောက်အပါအဝင်လူမှုအခြေပြုအဖွဲ့အစည်းကောင်းဆောင်3ယောက်စုစုပေါင်း12ယောက်ပါဝင်ပါတယ်အခုလိုအမေရိကန်ပြည်ထောင်စုခီးစဉ်အတွင်းလေ့လာမယ့်အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ရွှေပြည်သာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်မောင်က VOE ကိုအခုလိုပြောပြပါဗျာ
။မြန်မာနိုင်ငံမှာကအခုပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်ဒီမှာဆိုအဖော်အလိုအဆိုလေးအဲ့ပုံစံနဲ့နေနေပြင်ကျွန်တော်တို့တရားထူးခြားမှုတစ်ခုကတိုင်းဒေသကြီးလွှတ်တော်ရှိပါတယ်။လွှတ်တော်အနေသားဖြင့်ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်ပေါင်းတော်ပြည်ထောင်စုလွှတ်တော်တိုင်းဒေသကြီးမှာတိုင်းဒေသကြီးလွှတ်တော်ဆိုလို့ရှိတယ်။ကျွန်တော်တို့ဒီကပုံစံကပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ကကျွန်တော်တို့ဒီမိုကရေစီလွှတ်တော်လို့ပြောလို့ရတယ်။တိုင်းဒေသကြီးမှာတော့ပါလီမန်လွှတ်တော်ဖြစ်ပါတယ်မတူဘူးပေါ့။လူချင်းကြောင်းရပြည်သူ့လွတ်တော်မြေသားလွတ်တော်မှာအစိုးရအပိုင်းကိုရောက်သွားလို့ဝင်ကြီးဖြစ်ရင်လွတ်တော်ကိုယ်စားလှယ်နေရာနဲ့လုပ်ထက်ပြရတယ်။ဒါမဲ့လို့တိုင်းပြည်တိုင်းလွတ်တော်မှာအစိုးရဘက်ကနေဝင်ကြီးဖြစ်ရင်လုပ်ထက်ပြရမလို့ပါလီမန်ဒီမိုကရေစီကိုပေါ်ဆောင်တာကတိုင်းပြည်တိုင်းလွတ်တော်ကျွန်တော်တို့အပေါ်မှာလုပ်တဲ့ပြည်သူ့လွတ်တော်မြေသားလွတ်တော်ကဒီနေ့ကျွန်တော်တို့လေးလာမယ်အမေရိကန်နိုင်ငံလွတ်တော်နဲ့တော်တော်လေးဆင်ပါတယ်။ဒါလည်းကျွန်တော်တို့လေးလာပြီးတော့ကျွန်တော်တို့နိုင်ငံတွေအကျိုးရှိတာတွေအထူးချမှာဖြစ်ပါတယ်။
မြန်မာပြည်ပြင်ပြောင်းလဲရေးမှာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအမေရိကန်အစိုးရနဲ့လွှတ်တော်ကပါတိုက်တွန်းနေတာပါ။ဒါကြောင့်လက်ရှိမြန်မာလွှတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးဆောင်ရွက်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့လွှတ်တော်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်လေ့လာသုံးသပ်အကောင့်ထယ်ဖော်ရေးကော်မတီဝင်တဦးလည်းဖြစ်သူဦးတင်မောင်ကအခုလိုပြောပြပါရစေ
။မြန်မာနိုင်ငံဖွဲ့စည်းပုံပြင်မှုကအဆင့်၃ရှိပါတယ်။ဓမ္မတိကပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်နေဆယ်ရံငယ်တော့ကနေထောက်ခံလို့ရှိဥပဒေချန်တင်လို့ရပါတယ်။အဲ့ဒီအစဉ်ဖြတ်ကျော်ပြီးဒုတိယအစဉ်အနေနဲ့85ရာခိုင်နှုန်းထောက်ခံလို့ရှိကျွန်တော်တို့436ခါဝေးကိုပြင်လို့ရပါတယ်။ပြီးရင်ကျွန်တော်တို့ရောက်ခံတယ်လို့ပြီးတော့90ရာခိုင်နှုန်းအပေါင်းပြထောက်ခံ436ကားကျူးပြင်လို့ရပါတယ်။ဓမ္မနိုင်ငံကတော့လက်ရှိ30ဥပဒေကအဲ့ဒီတိုင်းပဲသွားနေမှာဖြစ်ပါတယ်။ဒီမှာတော့သူတို့စီက constitution ပြင်တာကျွန်တော်လေ့လာမယ်လေ။လေ့လာပြီးရင်ကျွန်တော်တို့နိုင်ငံတွဲလိုအပ်တာတွေသုံးမှာပေါ့။ဘယ်လိုလဲဆိုကျွန်တော်တို့ဒီမှာအခက်ဆက်နဲ့ Facebook ချိန်ကဥပဒေပြင်တဲ့နေရာမှာကျွန်တော်တို့ဥပဒေရသတ်မှတ်ပြီးတာရှိတယ်။ဒီနေရာနေကျွန်တော်တို့ဥပဒေရတော့နေမြန်မာနိုင်ငံမှာတော့သွားမှာပဲ။ကျွန်တော်တို့ဒီနေရာကောင်းလာလေးတွေလေ့လာဖို့အနေထားဖြစ်ပါတယ
်။ဒါပြင် American လေ့လာရေးခီးစင်မှာမကြခင်မြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတင်ပြဖို့ရှိတဲ့အကြောင်းလဲသူကအခုလိုဆက်ပြောပြပါဗ
ျ။ကျွန်တော်တို့ဒီကရွေးကောက်ပွဲကို UEC ရောကျန်တဲ့နိုင်ငံပါတီလက်ရှိ52ပါတီရောအားလုံးကပေါင်းစည်းပြီးတော့နိုင်ငံတကာလို COC ဘော်လေးကော့ဒ်ဒ်ကွန်တက်ရေကောက်ပွဲပြည်နေတဲ့ကျွန်တော်မကြခင်ထွက်မှာဖြစ်ပါတယ်။အဲ့ဒီတိုင်းပဲမျှတာတဲ့ကျွန်တော်တို့လွတ်လပ်တဲ့ရေကောက်ပွဲတစ်ခုဖြစ်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ပြည်တော်စုလွတ်တော်ကြီးရတဲ့ရေကောက်ပွဲကော်မရှင်ကိုပြီးခဲ့တဲ့ဆက်ရှင်မှာဒါမဲ့အောက်တိုဘာလကိုလိုပါလာဆန်းမှာရေကောက်ပွဲမဖြစ်မနေလုပ်ဖို့တိုက်တွန်းမိတာဖြစ်ပါတယ်
။ ဒီခီးစဉ်ကအခုဒီမြန်မာနိုင်ငံကိုပြန်တဲ့အခါမှာဟိုဘလောက်ထိအကျိုးတက်ရောက်မှုတွေရှိမလဲမြန်မာနိုင်ငံရေးပဲဖြစ်ဖြစ်ဒီလွှတ်တော်တွင်နိုင်ငံရေးမှာပေါ့နော်ဘလောက်ထိတက်ရောက်မှုတွေရှိနိုင်မလဲရှင
်ကျွန်တော်တို့ဒီ constitution တို့ electoral system တို့အစစတွေဒါတွေကကျွန်တော်တို့ဒီမှာဒိဋ္ဌာလို့တွေးကြည့်တဲ့အချက်တွေနဲ့ကျွန်တော်နိုင်ငံမှာလက်ရှိဖိုင်တော့ပေါ့ဥပဒေအရပြင်ဆင်သုံးသပ်လို့ရပါတယ်ရှင်တော့အသုံးဝင်မှာဖြစ်ပါတယ်အဓိကကတော့ဥပဒေနိုင်သွားတာဖြစ်တော့အများကြီးတော့အကျိုးတက်ရောက်မှုရှိနိုင်ပါတယ်
မြန်မာလွတ်တော်အမတ်တွေနဲ့အရက်ဖက်ခေါင်းဆောင်တွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ရဲ့အမေရိကန်ရွေးကောက်ပွဲလေ့လာရေးခီးစဉ်ဟာ21ရက်ကြာမြင့်မှာဖြစ်ပါရရှင်
။မယင်ချင်းတိုင်းစုံစမ်းမေးမြန်းခဲ့တာဖြစ်ပါရရှင်။မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုလည်းတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံမှာဂျာမားတန်းတူခွင့်ရေးရဖို့ငြိမ်းချမ်းရေးဖြစ်စဉ်တွေမှာအမျိုးသမီးတွေပို့ပြီးတော့မှပါဝင်ဆောင်ရွက်ခွင့်ရဖို့စတဲ့ကိစ္စတွေမှာပါဝင်ဆောင်ရွက်နေတဲ့အတွက်အမေရိကန်ပြည်ထောင်စုကနေပေးတဲ့2015ခုနှစ်နိုင်ငံတကာအမျိုးသမီးတတ်သိရှင်စုကိုကချင်တိုင်းသူမတ်မေစပယ်ဖြူကိုရွေးချယ်ချီးမြှင့်လိုက်ပါတယ်။ဒီနိုင်ငံတကာအမျိုးသမီးစုရှင်စုကိုရရှိခဲ့တဲ့မတ်မေစပယ်ဖြူကို VOA ဝိုင်းတော်သူမတ်အင်ချင်းနိုင်ကတွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးရာအစီအစဉ်မှာနားဆင်ရအောင်ပါရှင်။
ဒီလိုဖြစ်နေနေဒီနိုင်ငံတကာအမျိုးသမီးတတ်သိရှင်စုကိုဘာကြောင့်ချီးမြှင့်ခဲ့ရတယ်လို့မြင်လဲရှင
်။ကျွန်မအမြင်ကတော့တကယ်တော့မြန်မာနိုင်ငံမှာတတ်သိရှင်ရဲ့အမျိုးသမီးတွေပေါ့ဒီအမျိုးသမီးအရေးအတွက်ကောအရက်ဖက်လူမှုအဖွဲ့အစည်းတွေအားလုံးရဲ့အကျိုးအတွက်ကိုဟိုရှေ့တန်းကနေမမမမရက်တည်ပြီးတော့စောစောတမန်ဆောင်ရွက်နေတဲ့အမျိုးသမီးတွေကျွန်မတယောက်တည်းမဟုတ်ပါဘူးအများကြီးပဲရှိပါတယ်။ဒါပေမဲ့လေဟိုကျမကဘာကြောင့်ရွေးချယ်ချိမြင်ရတလဲဆိုတော့မေးခွန်းလေးပေါ့နော်လူတွေတော်တော်များများကလည်းဟို Facebook မှာလည်းအဲ့မေးခွန်းမေးထားတာကိုတွေ့ရတယ်ကျမလည်းစဉ်းစားကြည့်ပါတယ်ဘာကြောင့်တို့ကျမကိုရွေးချယ်တာများဖြစ်လိမ့်မလဲပေါ့အဲ့တော့ကျမစဉ်းစားမိတဲ့ကျမအတွေ့လေးကိုပဲဟိုပြောပြပါရစေအဲ့တော့မှတ်ပါတယ်ဒီအမျိုးသမီးရေးနဲ့ဂျာမန်တန်းတူညီမရေးအတွက်လှုပ်ရှားဆောင်ရွက်ကြတဲ့သူတွေအများကြီးတဲမှာမှကျမကိုရွေးချယ်ရတာတဲ့အကြောင်းတွေထဲမှာကချင်တိုင်းရင်သူဖြစ်တယ်ပြီးတော့ကျမဟာအမျိုးသမီးအရေးနဲ့ကြားမတန်းတူညီများရေးအတွက်တခုတည်းပဲဒီ issue တခုတည်းအတွက်ဆောင်ရွက်နေတာမဟုတ်ဘူးပေါ့နော်တစ်ဖက်မှာဒီကျမတို့ကချင်ဒေသမှာဖြစ်ပွားနေတဲ့စစ်ပွဲတွေရပ်တန့်ရေးငြိမ်းချမ်းရေးဖြစ်စဉ်မှာအမျိုးသမီးတွေပုံမပါဝင်ခွင့်ရရှိရေးပြီးတော့ကျမတို့မြန်မာနိုင်ငံမှာပထမအဦးဆုံးဟိုအမျိုးသမီးတွေကိုအကြမ်းဖက်မှုပေါင်းစုံကနေအကာအကွယ်ပေးနိုင်မဲ့ဒီဥပဒေမူကြမ်းဖြစ်ပေါ်လာရေးအပါဝင်ဒီအမျိုးသမီးတွေကိုအမျိုးဘာသာတသနာနဲ့ယဉ်ကျေးမှုကိုထိန်းသိမ်းဆောင်ရှောက်ဖို့အတွက်အကြောင်းပြချက်နဲ့ကျမတို့ဒီတာဝန်တွေကိုစုပုံပြီးတော့ချတာပေါ့နော်ပြောရမယ်ဆိုရင်တော့ဒီလိုမျိုးဥပဒေတွေနဲ့မျိုးပြည်တွေရဲ့အခွင့်အရေးကိုကန့်သက်ချုပ်ချယ်တားဆီးဖို့အတွက်စ조사တာတွေကိုလည်းရှေ့တန်းကနေမမမမရက်ပြီးတော့ကျမတို့ဘုံမှာအသက်အန္တရာယ်ချိန်ချောက်မှုတွေပြီးတဲ့အခါမှာလိမ်မိုင်းဆိုင်ရာထိပါစော်ကားမှုတွေအများကြီးကိုပြုလုပ်တော်လဲနောက်မဆုတ်ပဲနဲ့ဒီကနေ့အထိလည်းပဲဟိုရက်ဒီပြောဆိုနေမှုတွေပေါ့အဲ့တော့ပြောရမယ်ဆိုရင်တော့ issue အများကြီးကိုကျမတို့ဟိုပါဝင်ဆောင်ရွက်နေတာကလည်းတစ်စိတ်တစ်ပိုင်းပါပါလိမ့်မယ်ကချင်တိုင်းရင်သူဖြစ်တာရောပြီးတော့ဒီငြိမ်းချမ်းရေးကိစ္စတွေအတွက်ဆောင်ရွက်ရင်းနဲ့ပုံမှန် session နဲ့တရားစွဲဆိုအရေးယူခံရဘူးလေအဲဒီတရားစွဲတဲ့ process မှာလည်းပဲကျမတို့တစ်နှစ်ကျော်ပေါ့နော်14လကြာတယ်ကျမတို့ဒီတရားရုံးတွေကိုချိန်ပေါင်းများစွာတွားပြီးတော့မှအဲဒီလိုမျိုးကိုယ့်ရဲ့ယုံကြည်ချက်အတွက်ကိုယ့်ရဲ့လူမျိုးအတွက်မျိုးသမီးတွေအတွက်ကို့မှာကြာလာနိုင်တဲ့အန္တရာယ်တွေကိုဟိုဘလောက်ပဲရှိလာပါစေပေါ့နော်ရည်တည်နိုင်တဲ့ကြိုးပမ်းချက်တွေကိုအတိအမှတ်ပြုတဲ့အနေနဲ့ရွေးချယ်ချီးမြှင့်ခြင်းဖြစ်တယ်လို့ကျွန်မကတော့ကို့ဘာသာကိုအဲ့လိုထင်မိတာပေါ့လေ
အမျိုးသမီးဥဆောင်လှူရှားသူတဦးပေါ့နော်အခုဆိုရင်ငြိမ်းချမ်းရေးနောက်တစ်ခါဒီတိုင်းပြည်ရဲ့အမျိုးသမီးဒီအခွင့်အရေးပေါ့နော်နောက်ကြားမှဒန်းတူရေးစားရဲဒီလှူရှားမှုတွေမှာဥဆောင်နေသူဒီကချင်တိုင်းသူအမျိုးသမီးတဦးအနေနဲ့ရင်ဆိုင်နေရတဲ့ပေါ့နော်စောစောကပြောသွားတယ်ဒီချိမ့်ချိုက်မှုတွေရှိနေတယ်ဆိုတာပေါ့နော်အဲ့ဒါတွေကဘာတွေလဲရှင
်ဟုတ်ကဲ့အဲတကယ်တမ်းကျတော့ဟိုကျမဒီခီးစင်မှာလည်းပဲသားသူတွေကကျမတို့နိုင်ငံကအမျိုးသမီးခွင့်ရင်းနဲ့ဂျာမန်တန်းလူညီများရေးအခြေအနေတွေကိုစိတ်ဝင်စားလို့မေးကြတဲ့အခါမှာလည်းပြောဖြစ်ပါတယ်။အဓိကကကျမတို့နိုင်ငံမှာကတခြားနိုင်ငံကအမျိုးသမီးတွေနဲ့ရှင်လိုက်ရင်တိတာထင်ရှားလောက်တဲ့အမျိုးသမီးခွင့်ရေးတွေကိုချိုးဖောက်နေတာမျိုး ဖိနှိပ်ချုပ်ချယ်တာမျိုးမရှိဘူးလို့လူတွေကယူဆနေကြတာအဲ့တော့ကျွန်မပြောလိပြောထားရှိတာကတော့ကျွန်တော်တို့ဟာပြည်တနာရှိနေတာကိုရှိနေမှန်းတာဟုတ်မှအတိမတ်မပြုတဲ့လက်မခံတဲ့လူဖွဲ့စီမှာနေနေရတာဖြစ်နေတယ်တကယ်တမ်းလက်တွေ့မှာတခြားနိုင်ငံကအမျိုးသမီးတွေလိုမျိုးခေါင်းကနေခြေအထိဖုံးထားတာမျိုးတော့မရှိဘူးပညာသင်ခွင့်တွေအလုပ်ကိုင်ခွင့်လန်းတွေကိုပိတ်ပင်တားဆီးချုပ်ချယ်ထားတာမျိုးမရှိဘူးဆိုတော့ညာလေတကယ်တမ်းမှာကျွန်တော်တို့အမျိုးသမီးတွေအလုပ်ခွင့်ထဲမှာဒီလူဖွဲ့စည်းထဲမှာကြုံတွေ့နေရတဲ့ခွဲခြားဆက်ဆံမှုတွေပြီးတဲ့အခါမှာဟိုကိုယ့်ရဲ့အခွင့်အရေးအပြည့်အဝပေါ့နော်ဟိုမရရှိမှုတွေကိုယ်မှာအစွမ်းတက်တည်ရှိသလောက်အသုံးပြုပြန်မရမှုတွေကိုကြတော့လူဖွဲ့စည်းကအတိမတ်ပြုလက်ခံထားခြင်းမရှိဘူးလေဒီနေ့အထိပဲကျွန်တော်တို့နိုင်ငံတော်အခမ်းအနားတွေမှာကြားရပါမယ်ကြားနေရတော့မှာပဲဟိုကျွန်တော်တို့နိုင်ငံမှာကျမ်းမာတန်းတို့ညီမရေးနဲ့အမျိုးသမီးတွေရဲ့အခွင့်အရေးဟာအပြည့်အဝရှိပါတယ်ပေါ့နော်မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေဟာငွေကလေးကဟိုမျိုးသားရင်တန်းတို့အခွင့်အရေးပေးထားတာပါပဲဆိုပြီးတော့မှယုံကြည်လက်ခံထားမှုကိုအောတကယ်တော့ကျွန်တော်တို့တို့က challenge တစ်ခုပါပဲအဲ့တော့ကျွန်တော်တို့ဟာရှိနေတဲ့ပြဿနာကိုမမြင်ကြတဲ့လူအများစုကိုဒီပြဿနာရှိတယ်ဆိုတာကိုနားလည်သဘောပေါက်အောင်လုပ်နေရတာကိုအောကျွန်တော်တို့တို့တော့ကြီးမားတဲ့စိန်ခေါ်မှုတစ်ခုပါပဲလို့ကျောင်းသားလှူရှားမှုတွေမှာဟိုဒီကျောင်းသူလေးတွေနော်အကျန်းဖက်ကျမတို့ဖန်ဆီးခံရတာတွေ၊ရိုက်နှက်ခံရတာတွေဒါတွေအားလုံးဟာအမျိုးသမီးတွေကိုဒီလိုလူအများမြင်တာထင်တာနေတဲ့ရှိတ်မှာပေါ်ပေါ်တင်တင်ပြောင်ပြောင်တင်တင်ကြီးအကျန်းဖက်တာကိုကျမတို့တွေဟာမြင်နေတွေ့နေပေမဲ့လည်းလက်ပိုက်ကြည့်နေရတဲ့အနေအထားမျိုးမှာရှိနေတာဟာတကယ်တော့သိတ်ကိုအနေရဲ့ကြီးပြီးတော့မှရှက်စရာကောင်းတဲ့လူအဖွဲ့အစည်းတဲမှာကျမတို့ဟိုနေထိုင်နေရတာဖြစ်ပါတယ်လို့အရာတွေအားလုံးဟာကျမတို့ကြုံတွေ့နေရတဲ့ challenge တွေပါပဲအဲ့တော့အဲ့လိုကိစ္စတွေအတွက်ထုတ်ဖော်ပြောဆိုတဲ့ကျမတို့လိုမျိုးသမီးအရေးတက်ကြွလှူရှားသူတွေလူဒီရပ်ဖက်လူမှုအဖွဲ့အစည်းတွေအထက်ကဟိုစ조사ဆောင်ရွက်နေသူတွေကိုလဲပဲအမျိုးမျိုးတိုက်ခိုက်ပါတယ်ပုံကိုရေးရတိုက်ခိုက်တာတွေရှိတယ်လိမ်မိုင်းဆိုင်ရာဟိုဘယ်လိုပြောမလဲညင်ညက်ပပတ်တွေပေါ့နော်စာသားတွေကိုကျမတို့ရေးသားပေးပို့တာဓာတ်ပုံလေးပို့တာကျမတို့ရဲ့ Facebook စာမျက်နှာတွေကျမတို့ရဲ့ဓာတ်ပုံလေးဖုန်းနံပါတ်တွေကိုညဉ့်ညမ်း website တွေပေါ်မှာတင်တာအဲ့ဒါတွေအပါဝင်ကျမတို့ကိုဟိုအမျိုးဖြတ်တစ္ဆာဖောက်တွေပေါ့နော်ဆိုပြီးတော့မှဒီအမျိုးသားတစ္ဆာဖောက်တွေအဖြစ်နဲ့တတ်မှတ်ပြီးတော့မှကျမတို့ကိုတတ်မယ်ဖြတ်မယ်ဆိုပြီးတော့မှချိန်ချောက်စာတွေပို့တာတွေအပါဝင်ပေါ့အဲ့တော့တကယ်တမ်းမှာကျမတို့လှုပ်ရှားဆောင်ရွက်နေရတဲ့အားလုံးဟာကျမတို့နိုင်ငံမှာရှိတဲ့အမျိုးသမီးတွေကိုအကျန်းဖတ်ဖို့ကင်းစင်တဲ့လူအဖွဲ့အစည်းပတ်ဝန်းကျင်မှာနေထိုင်ခွင့်ရဖို့အတွက်ကြိုးပမ်းဆောင်ရွက်နေမှုပဲဖြစ်ပါတယ
်ဆိုတော့အဲ့ဒီလိုချင်းချောက်တာတွေကဟိုဘယ်သူတွေကချင်းချောက်နေတာလဲနောက်အာဏာပိုင်တွေဘက်ကရောဒါတွေကိုတရားဥပဒေကအရေးယူပေးနိုင်တာမျိုးရှိလားရှင်အကာအကွယ်ပေးနိုင်တာမျိုးရောပေါ့
ဆိုတော့အဲ့ဒါကြောင့်ကျမတို့အခုဒီအမျိုးသမီးများပေါ့အကျန်းဖတ်မှုတားဆီးကာကွယ်ရေးဥပဒေမူကြမ်းကိုကျမတို့အစ်စ်ရေးဆွဲနေရတာဖြစ်ပါတယ်ပေါ့တကယ်တမ်းကျတော့အခုလိုဒီ online media တွေကနေအကျန်းဖတ်တာတွေအပါဝင်ပေါ့အာဒီနီးနီးပညာကိုအသုံးပြုပြီးတော့အကျန်းဖတ်မှုတွေကိုကျမတို့ဟာတိတိကျကျအပြစ်ပေးအရေးယူနိုင်တဲ့ဥပဒေမျိုးကျမတို့နိုင်ငံမှာမရှိသေးပါဘူးလို့ပြောလို့ရတယ်အဲ့တော့အခုလိုဟာတွေကိုကျမတို့ကဘယ်လိုစုံစမ်းဖော်ထုတ်ရမှာလဲပေါ့နော်အကောင့်အတူတွေဟိုပြီးတဲ့အခါမှာဖုန်းနံပါတ်တွေဆိုရင်လည်းဟိုသူတို့လဲလို့ရတာပဲပေါ့နော်ပြီးတော့ဒီလိုကိစ္စတွေအတွက်ကောကျမတို့ကတကယ်တမ်းတရားဥပဒေအရစုံစမ်းအပြစ်ပေးအရေးယူစေချင်လို့သွားတိုင်ကြတယ်ဆိုရင်ကောအဲ့ဒါတွေအတွက်ကိုဘယ်သူကထိထိရရဆောင်ရွက်ပြီးမှလဲကျမတို့လိုကိစ္စတွေမပြောပါနဲ့ပေါ့လူသိရှင်ကြတနိုင်ငံလုံးဟိုဘယ်လိုခေါ်မလဲအုံအုံကြွကြွနဲ့ငိုကြွေးပြီးတော့မှဟိုလိုက်ပတ်လိုက်လံပို့ဆောင်ရတဲ့ဟိုတကယ်ကိုထူးခြားတဲ့ပေါ့နော်ဘယ်လိုခေါ်မလဲအတုပအခမ်းအနားတောင်ဖြစ်ခဲ့ရတဲ့ဒီကချင်ဆရာမလေးနှစ်ယောက်ကိစ္စလူမျိုးမှတောင်မှကျိုးတော်နဲ့သူကိုမဖော်ထုတ်နိုင်နဲ့ကျမတို့လိုနိုင်ငံမျိုးမှာကျမတို့ခုလိုဒီသတင်းအချက်လက်တွေနှီးပညာတွေကိုအသုံးပြုပြီးတော့အကျန်းဖက်ခံရတာတွေကိုဘယ်သူကများဖော်ထုတ်ပေးမှာလဲဘယ်လိုတရားဥပဒေအကွဲကမျိုးရမှာလဲဆိုတာမေးခွန်းထုတ်စရာအများကြီးပဲရှိပါတယ်အဲ့တော့တကယ်တမ်းမှာဥပဒေဘိုင်းဆိုင်ရာအားနည်းချက်တွေလည်းရှိသလိုဥပဒေစိုးမိုးမှုကလည်းမရှိတဲ့အတွက်ကြောင့်အမျိုးသမီးတွေဟာအကျန်းဖက်ခံရတော့လဲပဲကျမတို့လိုပညာတတ်တဲ့မြို့ပေါ်မှာနေတဲ့အမျိုးသမီးတွေအပါဝင်တော့မှကိုယ်အကျန်းဖက်ခံနေရတဲ့ကိစ္စတွေကိုဖြေရှင်းပေးနိုင်ဖို့အတွက်တရားဥပဒေရဲ့အကွက်ကကိုရယူနိုင်ဖို့အတွက်မတိကြပါဘူးလို့
ဟုတ်ကဲ့အဲ့တော့ဒီမမေစပယ်ဖြူကဒီကျမတန်းတူရေးဒီကွန်ရက်ဖွဲ့မှာလေအမှုဆောင်ညွှန်ကြားမှုပေါ့နော်နောက်တစ်ခုကဒီကချင်ငင်းချမ်းရေးကွန်ရက်နောက်ကချင်မျိုးသမီးငင်းချမ်းရေးကွန်ရက်အဖွဲ့မှာလေဒီ ဥဆောင်နေသူတအုံးနေနဲ့လှုပ်ရှားနေတဲ့အခါကျတော့အထူးသဖြင့်ဒီကချင်ပြည်နယ်ကအခုတိုက်ပွဲတွေလည်းဖြစ်နေတယ်အဲ့တော့အဲ့ဒီမှာရှိနေတဲ့ကချင်မျိုးသမီးတို့ရဲ့အခြေအနေအခက်အခဲတွေကဘာတွေလဲတဖြင့
်အဲ့တော့ကျွန်တော်တို့ကချင်ဒေသမှာမဟုတ်ပါဘူးတကယ်တော့မငိမ့်ချမ်းတဲ့ဒေသမှာနေထိုင်နေရတဲ့ဟိုအမျိုးသမီးတွေအားလုံးဟာအခက်အခဲအကျက်တွေအများကြီးနဲ့ရင်ဆိုင်နေရပါတယ်အဓိကကတော့လုံခြုံမှုမရှိတာပေါ့အဲ့တော့သူတို့ဟာနေတတူကဟိုထင်းခွေသွားလဲမလုံခြုံဘူးကြီးခတ်သွားလဲမလုံခြုံတောင်ရသွားလဲမလုံခြုံကြောင်းသွားလဲမလုံခြုံအဲ့လိုနေတတူကမလုံခြုံမှုနဲ့နေထိုင်နေရတဲ့ဟာဒီသူတို့အတွက်အကြီးမားဆုံးအခက်အခဲဖြစ်တယ်လို့ကျွန်မကတော့ပြောချင်တယ်နောက်တစ်ခုကတော့ဟိုဒီလိုပြฏิပခဖြစ်ပေါ်တဲ့ဒေသတွေမှာနေထိုင်ရတဲ့အခါမှာသူတို့ရဲ့အခြေခံလိုအပ်ချက်တွေဖြစ်တဲ့စာဝတ်နေရေးကစလို့ပေါ့မိသားစုအတွက်လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့အတွက်အရန်ကိုအခက်အခဲတွေဖြစ်လာတဲ့အခါမှာအမျိုးသမီးတွေဟာရရာလောက်ကန်ကိုလောက်ကြရတယ်ကျမတို့ကချင်ဒေသမှာဆိုရင်ဒီတရုတ်ပြည်ဘက်ကိုလူကုန်ကူးခံရမှုတွေအများကြီးပဲဖြစ်လာတယ်။အဲတော့ကို့မှာအန္တရာယ်ဖြစ်နိုင်တယ်ဆိုတာကိုသိပေမဲ့လည်းအမျိုးသမီးတွေဟာ traditionally ကိုမိသားစုကိုကြည့်ရှုစောင့်ရှောက်ရမယ်တာဝန်ရှိသူတွေလို့သတ်မှတ်ချင်းခံရတဲ့သူတွေဖြစ်တဲ့အခါမှာအန္တရာယ်ဘလို့ပဲရှိရှိဘလို့မျိုးစိုးရင်ပူပန်စရာကောင်းတဲ့အလုပ်တွေပဲဖြစ်ဖြစ်ရွေးချယ်ကြမရှိတဲ့အခါမှာအဲ့ဓာတွေကိုဟို risk ယူပြီးတော့မှလုံနေရတဲ့အခြေအနေမျိုးတွေဖြစ်နေရတယ်။အဲ့တော့အဓိကပြောရမယ်ဆိုရင်တော့လုံခြုံမှုမရှိတဲ့ပြဿနာနဲ့အလုတ်ကိုင်းအခွင့်အလမ်းတွေအရန်ကိုရှားပါတဲ့အတွက်ကြောင့်အန္တရာယ်ရှိတဲ့အလုတ်ကိုင်းတွေမှာဟိုပါဝင်လုတ်ကိုင်းနေရတဲ့ဟာတွေဟာအကြီးမားဆုံးခက်ခဲပြဿနာတွေဖြစ်တယ်လို့မြင်ပါတယ်။ဒါကတော့အရွယ်ရောက်ပြီးတဲ့အမျိုးသမီးတွေအတွက်ပေါ့။အဲ့လိုပဲကျွန်တော်တို့ဟာဒီအရွယ်ဘယ်လိုပြောမလဲ Adolescence လို့ခေါ်တဲ့ကျွန်တော်တို့အမျိုးသမီးငယ်လေးတွေမှာလည်းပဲကျွန်တော်တို့ဒီတန်းပညာဆုံးခန်းတိုင်အောင်မတင်ရတာပေါ့နော်အဲ့ဒါတွေအပါဝင်ဒါကတော့အမျိုးသမီးငယ်လေးတွေပဲမဟုတ်ပါဘူးကျမတို့ဒီပြฏิပခဖြစ်ပေါ်တဲ့ဒေသတွေမှာနေထိုင်တဲ့ကလေးတွေမိန်းကလေးတွေပဲဖြစ်ဖြစ်ယောက်ျားလေးတွေပဲဖြစ်ဖြစ်အဲတန်းပညာပြီးဆုံးအောင်မတင်ကြရတာပြီးတော့ဒီဆယ်တန်းအောင်သွားတဲ့အခါမှာသူတို့မှာဆက်ပြီးတော့တက္ကသိုလ်တွေပါတက်နိုင်ဖို့အတွက်ဟိုလုံးဝလမ်းစာမရှိတော့တာပေါ့နော်ကျမတို့ပချင်းဒေသမှာဆိုရင်အခုသဖြင့်အခုဆိုရင်ဆယ်တန်းအောင်ထားပြီးတော့မှတက်တူကိုဆက်မသွားနိုင်တဲ့ကလေးတွေ၃နှစ်ကျော်၄နှစ်စာပုံနေပြီဖြစ်တယ်ပေါ့အဲ့တော့အဓိကကတော့စစ်မှန်တဲ့ပြฏิပခတွေဟာကျမတို့တိုင်းရင်းသားလူမျိုးစုတွေပေါ်မှာဘယ်လိုကြီးမားတဲ့တရားမှုတွေဖြစ်နေတာလဲဆိုရင်ကျမတို့ဟာစစ်ပွဲတွေမှာလည်းပဲပြစ်ကြခတ်ကြတိုက်ကြခိုက်ကြတဲ့အတွက်ကြောင့်လက်နက်ကြောင့်တည်ပါတယ်လက်နက်ကြောင့်တည်ကြည်ခဲ့ရတဲ့သူတွေလည်းအများကြီးပါပဲအဲ့တော့ဒီစစ်ပွဲတွေမှာမပါဝင်တော့လဲဟိုကိုယ့်ဘာသာကိုနေတဲ့အရသားတွေမှာလည်းပဲမတရားသဖြင့်ဖမ်းဆီးနှိပ်စက်ခံရတာတွေတပ်ဖြတ်ခံရတာတွေကြုံတွေ့ရသလိုကျမတို့ရဲ့အနာဂတ် generation ဖြစ်တဲ့ကလေးတွေဟာလည်းစစ်မဲ့ပြฏิပခရဲ့ဆိုးကျိုးအမွေအဖြစ်နဲ့သူတို့ရဲ့ပညာသင်ကြားနိုင်တဲ့အခွင့်အလမ်းတွေဆုံးရှုံးတာတွေအလောက်ကိုင်းအခွင့်အလမ်းမရှိတာတွေနဲ့ပေါ့နော်ကျမတို့ဟာ generation တစ်ခုလုံးကိုတပ်ပစ်ခြင်းခံနေရတယ်လို့ကျမကမြင်နေဆိုတော့အဲ့ဒါတွေကိုဟိုရပ်တန့်နိုင်ဖို့အတွက်စူးစားတော့ရက်တီပြီးတော့မှလှုပ်ရှားတော့ကျမတို့မှာအပြစ်ရှိတယ်ကျမတို့ကိုဟိုအပြစ်ပေးခြင်းနဲ့တရားစွဲခြင်းနဲ့အရေးယူခြင်းနဲ့ဆိုတာကိုကဟိုတကယ်တော့တော်တော်လေးကိုဟိုဘယ်လိုပြောရမလဲကြီးမားတဲ့စိန်ခေါ်မှုပါပဲလို့အဲ့တော့ကျမတို့ရဲ့လူမျိုးကျမတို့ရဲ့ကလေးတွေကျမတို့ရဲ့အမျိုးသမီးတွေသူတို့ရဲ့ဘဝရက်တီချက်အတွက်ကျမတို့ဟာအခွင့်အရေးရစေခြင်းနဲ့သူခင်ရေးချိုးဖောက်မှုတွေကိုရပ်တန့်စေချင်တယ်စစ်ပြီးဆုံးပြီးတော့မှငင်းငင်းချမ်းချမ်းနဲ့သူတို့ရဲ့ဘဝရပ်တည်ခွင့်ကိုပုံမှန်အတိုင်းရရှိစေချင်တယ်အဲ့ဒါတွေအတွက်ရပ်တည်စူးစမ်းရင်းနဲ့ပဲကျွန်တော်တို့ဟိုဒီကနေ့အထိပေါ့နော်ဟိုဒီလိုဟိုဖြစ်လာတယ်လို့အဲ့လိုပဲကျွန်မကတော့ပြောပြရစီရှင်ဟာ
VOA Wine တော်သူမဲ့ရင်ချင်းနိုင်အစီအစဉ်တင်ဆက်တဲ့မြမဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကို ည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2015ခုနှစ်ဧပြီလ26ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒုတိယပိုင်းမှာဇက်တိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာဆိုရင်တော့ပြည်တွင်းသတင်းသုံးသပ်ချက်မြမပြည်မပေးစာများအစီအစဉ်နဲ့အတူ
ဝင်းဖီသွားနေကြလဖေးဆိုင်မှာလူတွေသိကြနေလို့ဝင်းဖီလေလေးယောက်ထိုင်စပွဲမှာတခြားဒဇင်းတယောက်နဲ့အတူ
ဆရာကြီးဦးဝင်းဖေရဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတင်ဆက်ပေးမှာကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်အစိုးရပုံရိပ်ကောင်းမှုလော်ဘီအဖွဲ့ကိုငှားတင်သလားဆိုတဲ့ခေါင်းဆောင်နဲ့ဆွေးနွေးထားတာကိုမတ်ရင်ချင်းနိုင်တဲ့အတူတင်ပြပေးထားတာနားဆင်ကြည့်ပါရှင်
ကျတဲ့ဒံကလာတွေထွက်ပေါ်လာတဲ့သတင်းတွေထဲမှာဒီမှာအစိုးရဟာသူတို့လုပ်ကင်ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးအမေရိကန်အစိုးရနဲ့တပ်တော်ပိုင်းကအကောင်းဉာဏ်အောင်ဆောင်ရွက်ပေးဖို့အမေရိကန်ချင်းဆိုင်ဘူဒက်တာအုပ်စုကို$1,000,000ချစ်ပင်လေးလုံးနဲ့နှားရလိုက်တယ်ဆိုတဲ့သတင်းဟာစိတ်ဝင်စားဖို့ကောင်းပါတယ်။အဲဒီသတင်းနဲ့ပတ်သက်ပြီးဒီမှာအစိုးရအနေနဲ့အခုလိုလော်ဒီအဖွဲ့တစ်ဖွဲ့နှားရဖို့စစ်တော်တယ်မစစ်တော်ဘူးအစိုးရပုံရိပ်ကောင်းအောင်လုပ်ဖို့ပြည်သူ့ဘဏ္ဍာရေးပုံတွေနဲ့မပုံတွေဘူးအမြင့်ပွားမှုတွေဒီကမှုတွေတက်တက်ဖြစ်ပေါ်နေပြီးအခုနောက်ဆုံးအတိုက်ခံမျိုးသားဒီမိုကရေစီဖွဲ့စည်းပုဂ္ဂိုလ်ဒေါက်တာစုကြည်စီကဒီလိုလော်ဘီဖွဲ့မျိုးကိုမျိုးစုံကြီးကြခံမနာပြစ်မှုဆိုရဲမှတ်ချက်ထွက်ပေါ်လာတာကြားကြရပါတယ်ဒီကိစ္စဝေဖန်ဆွေးနွေးပုံသက်ကြည့်အောင်ပ
ါဒီပိုဒက်စတာဂရုပ်ဟာနည်းနည်းရရအုပ်စုတော့မဟုတ်ပါဘူးကုမ္ပဏီကိုတည်ထောင်သူညီကိုနှစ်ယောက်ထက်ကဂျွန်ပိုဒက်စတာဟာအရင်ဒီမိုကရက်သမ္မတဘီလ်ကလင်တန်လက်ထက်ကအင်ဖြူရောရုံးဖွဲ့အကြီးအကဲတာဝန်ထမ်းဆောင်ခဲ့တဲ့အပြင်လက်ရှိသမ္မတဥဘာမားရဲ့အကြီးတန်းအကြံပေးအရာရှိတယောက်လည်းဖြစ်ပါတယ်။ဒါဒီမကလာမယ့် 2016 ခုနှစ်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ့်ဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ရဲ့မဲဆွယ်စည်းရုံးရေးဥက္ကဋ္ဌလည်းဖြစ်နေပါတယ်။ကုမ္ပဏီကနေအကျိုးဆောင်ပေးရမယ့်ကိစ္စတွေထဲမှာအမေရိကန်အစိုးရအပါအဝင်အမေရိကန်အဖွဲ့အစည်းပေါင်းစုံနဲ့မြန်မာအစိုးရဆက်သွယ်ရေးဆက်ဆံရေးခိုင်မာအောင်လုပ်ပေးဖို့မဟာဗျူဟာမြောက်အကြံဉာဏ်တွေပေးဖို့အမေရိကန်လွှတ်တော်တာဝန်ရှိသူတွေမီဒီယာနဲ့ policy ချမှတ်ရမှာအရေးပါတဲ့သူတွေနဲ့မြန်မာအစိုးရဆက်ဆံရေးအတွက်ဦးစားပေးအစီအစဉ်တွေရွေးချယ်ပေးဖို့အကူအညီပေးဖို့ဆိုပြီးပါဝင်ပါတယ်မြန်မာအစိုးရအနေနဲ့အခုလိုဒေါ်လာ၈သိန်းကျော်အကုန်ကျခံပြီး lobby အဖွဲ့တစ်ဖွဲ့ငှားရမ်းအသုံးပြုတယ်ဆိုတဲ့ကိစ္စတည်ရင်းမှာတရားဝင်သတင်းထုတ်ပြန်တာမျိုးမဟုတ်ပါဘူးအမေရိကန်တရားရေးဌာနကိုပိုဒက်စတာအုပ်စုကတင်ပြခဲ့တဲ့အမှုတွဲတွေထဲမှာသူတို့အဖွဲ့ကိုမြန်မာအစိုးရကတစ်နှစ်ဒေါ်လာ၈သိန်း၄သောင်းနဲ့ငှားရမ်းထားတယ်ဆိုတဲ့အချက်အလက်မီဒီယာတွေကသိရှိပြီးအမေရိကန်မီဒီယာတွေကဖော်ပြကြပြီးနောက်မှာမြန်မာနိုင်ငံသားတွေသိခွင့်ရတာပါဒါနဲ့ပတ်သက်လို့သမ္မတဦးသိန်းစိန်ရဲ့နိုင်ငံရေးအကြံပေးအဖွဲ့ဝင်ဒေါက်တာနေစင်လက်ကဒါဟာအစိုးရတည်းရဲ့အနေနဲ့လုတ်တက်လုတ်ထိုက်တဲ့အလုပ်နိုင်ငံတကာမှလည်းဒီလိုလော်ဘီအဖွဲ့ငှားရမ်းလှုပ်ဆောင်နေတာပဲလို့သတင်းမီဒီယာတွေကဖြေကြားခဲ့ပါတယ
်။အခြားသောနိုင်ငံရေးသမားတွေနဲ့သတင်းမီဒီယာသမားတွေကတော့အဲ့လိုမမြင်ကြပါဘူး။သူတို့ကအချက်နဲ့ချက်ထောက်ပြခဲ့ပါတယ်။ပထမအချက်ကတော့အမေရိကန်အစိုးရစွတ်တော်နဲ့အမေရိကန်သတင်းမီဒီယာတွေအကောင်းမြင်အောင်ဆိုရင်သမ္မတဦးသိန်းစိန်အစိုးရအနေနဲ့ကောက်တာတွေလုတ်ပြမှုပဲဒိုးတယ်လို့ဆိုကြပါတယ်။ဒုတိယအချက်ကတော့ပြည်သူ့ဘဏ္ဍာရေးနဲ့လော်ဘီအဖွဲ့ငှားတာပါ။ဆိုရဖွဲ့တစ်ခုအနေနဲ့အဲ့လိုပြည်သူ့ဘဏ္ဍာရေးအသုံးပြုရမယ်ဆိုရင်အစိုးရအတွက်လားတိုင်းပြည်အတွက်လားစာချုပ်ထဲမှာဘယ်ချက်တွေကိုချက်ချင်းချက်တယ်ဆန်းစစ်တင်တယ်လို့ဆိုကြပါတယ်။ဥပမာအဖြစ်ဒီမှာအမေရိကန်ဆက်ဆံမှုကောင်းမွန်လာစေရေးအမေရိကန်ရင်းနှီးမြှုပ်နှံမှုဒီမှာနိုင်ငံထဲမှာမြင့်တက်လာစေရေးဒီမှာနိုင်ငံကိုအမေရိကန်ကအကူအညီပေးမြင့်ပေးရေးအတွက်ကိုကောင်းတယ်ဆိုပြီးမှတ်ချက်ပြုကြပါတယ်။ဒါနဲ့လက်ရှိအာဏာရနေတဲ့သမ္မတဦးသိန်းစိန်ဦးဆောင်တဲ့ကျေးဇူးအစိုးရဖွဲ့ရဲ့မီဒီယာတောင်းပါတယ်ဆိုပြီးခြေမြောင်နှားရည်နဲ့ဆိုတာမျိုးကတော့ပါတီတစ်ခုချေချွာတဲ့မျိုးမလို့ပြင်မှုတွေနေဆိုင်ကြတာဖြစ်ပါတယ်။ဒီလိုလားသူဖြစ်တဲ့မျိုးအရင်ဆက်ရတဲ့ခင်ခက်ကဖြစ်ခဲ့မှုတွေတာရကတစ်ခုလည်းဖြစ်ခဲ့မှုပါတယ်။အားလုံးပတ်သိကြပါလိမ့်မယ်။2003ခုနှစ်မေလကဒီလိုမျိုးပန်းရှင်ဦးဆောင်တဲ့ဖြစ်စေရ နိုင်ငံနဲ့လက်ရှိရေးဆင်းရဲကနေရန်ကုန်ပြန်လာတဲ့ဒေါ်စန်းစုကြည်နဲ့ NLD ပါတီဝင်တွေ NLD ထောက်ခံသူတွေကိုဒီပေးရနာကကြီးရွာမှာအကြမ်းဖက်တိုက်ခိုက်မှုပြုလုပ်ခဲ့ပါတယ်ဒီလိုအကြမ်းဖက်တိုက်ခိုက်တာမျိုးမလုပ်ဖို့ကြိုးစားနေတဲ့သူကြိုးဆိုတာကိုလက်မခံနဲ့ဒီလိုမျိုးပန်းချီကသူ့တို့ရဲ့စိုးရင်ကိုဥဆောင်ဆောင်တဲ့ပေါ်ခိုင်းခဲ့ကြောင်းထောက်နိုင်ရေးကြီးခဲ့တဲ့ဝန်ကြီးချုပ်အောင်ဦးခင်မြတ်ကသူ့ရဲ့ကြုံတွေ့ခဲ့တဲ့ကျွန်တော်ဘဝအခြေအနေဆိုရဲပြည်ရေးထုတ်ပြန်တဲ့စာအုပ်မှာအတိအကျဖော်ပြထားပါတယ်
အဲ့ဒီနှစ်မှာကျင်းပတဲ့အင်ဒိုနီးရှားဘာလီအာဆီယံထိပ်သီးအစည်းအဝေးမှာအဖွဲ့ဝင်နိုင်ငံတွေကမြန်မာနိုင်ငံတပည့်ရင်းမှအစိုးရဦးဆောင်ပြီးအကြမ်းဖက်မှုကျူးလွန်ခဲ့တာကိုဆွေးနွေးဖို့အစီအစဉ်တဲမှာထည့်သွင်းခဲ့ပါတယ်။အဲ့လိုဝေဖန်ဆွေးနွေးခံရမှုကိစ္စကိုရှောင်ရှားနိုင်ဖို့အတွက်ဗိုလ်ချုပ်ကြီးဟောင်းခင်ညွန်းကထိုင်းဝန်ကြီးချုပ်တက်ကဆင်ရှင်နဝတ်ကိုအာဆီယံခေါင်းဆောင်တွေကြားလော်ဘီလုပ်ပေးဖို့ပန်ကြားခဲ့ရပါတယ်။တက်ကဆင်ရဲ့ပန်ကြားမှုနဲ့ပဲအစည်းအဝေးမစခင်ညမှာအာဆီယံထိပ်သီးခေါင်းဆောင်တွေကိုဝန်ကြီးချုပ်ဗိုလ်ချုပ်ကြီးခင်ညွန်းကဓာတ်ပုံအယ်ဘန်ချုပ်လေးမျက်နှာပါအစည်းအခမ်းအစတစ်ခုပြုစုပြီးတပည့်ရေးကိစ္စဟာ NLD ထောက်ခံသူတွေနဲ့ကန့်ကွက်သူတွေရဲ့ရိုက်ပွဲဖြစ်ခဲ့တဲ့အောင်လိမ့်လေပြောဆိုရှင်းပြခဲ့ပါတယ်။ထက်ဆင်ရဲ့လော်ဘီလုပ်ပေးမှုဥခင်ညွန်းရဲ့ဖာထေးတင်ပြမှုတွေကြောင့်အာဆီယံခေါင်းဆောင်တွေဟာအဲ့ဒီအစည်းအဝေးရဲ့အစီအစဉ်တည်းမှာထည့်သွင်းထားတဲ့မြန်မာတပည့်ရင်အကြမ်းဖက်မှုကိစ္စဝေဖန်ဆွေးနွေးဖို့အစီအစဉ်ကိုပယ်ဖျက်ပေးခဲ့တာတွေ့ရပါတယ်။လက်ရှိမြန်မာနိုင်ငံအခြေအနေကိုပြန်ပြီးကြည့်မယ်ဆိုရင်လေတမနာဦးသိန်းစိန်အပါအဝင်ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုဆောင်ရွက်နေပါတယ်ဆိုတော့စစ်ဘိုလ်ချုပ်ဟောင်းတွေနဲ့စစ်ဘိုလ်ချုပ်တွေရဲ့လုပ်ရဟာနောက်ပြန်ဆုတ်တလို့ဖြစ်နေတယ်ဆိုပြီးပြည်ရင်းကရောနိုင်ငံတကာကပါဝေဖန်နေကြတဲ့အချိန်မှာဖွဲ့စည်းပုံပြင်ရေးအချိန်ဆွဲနေတာလက်နက်ကင်တိုင်းရင်းသားတွေနဲ့တတိုင်းပြည်လုံးဆိုင်ရာအပြစ်ရဲ့စာချုပ်ချုပ်နိုင်ရေးဆွေးနွေးနေပေမဲ့တကယ့်စစ်မှန်တဲ့ညီညာရေးလူလားကြောင့်ဖော်ပြတဲ့လုပ်ရက်နဲ့တက်တည်မပြနိုင်တာတိုက်ပွဲကြီးတွေဆက်ဖြစ်နေတာပညာရေးဥပဒေပြင်ဆင်ပေးဖို့တောင်းဆိုတဲ့ကျောင်းသားတွေကိုအယုတ်ဆိုးအကြီးတန်းတဲ့နီးနဲ့အကြမ်းဖက်ရိုက်နှက်ဖြိုခွင်းဖမ်းဆီးရုံးတင်စစ်ဆေးနေတာအလုသမားအရေးလယ်သမားအရေးဆန္ဒပြတောင်းဆိုနေသူတွေနဲ့တက်ကြွလှုပ်ရှားသူပေါင်းများစွာကိုဖမ်းဆီးထောင်ချနေတာစတာတွေဟာဆိုးရွားတဲ့ပုံရိပ်တွေပဲဖြစ်ပါတယ်
။ဒီပုံရိပ်တွေကိုကြည့်ပြီးပဲအမေရိကန်ပါဝင်နိုင်ငံတကာပိုင်းဝဲဟာစစ်ဘိုလ်ချုပ်ဟောင်းတွေနောက်ကျောင်းပြန်နေနေတော့မလားဆိုပြီးဆိုးရွားသူပါနေကြတာဖြစ်ပါတယ်။ဒီတွေ့ဆိုးရွားပါဝင်စစ်ပြည်ပြောင်းလဲရေးကိုကောင်းတဲ့ပေါ်ရရတဲ့စစ်ဘိုလ်ချုပ်ဟောင်းတွေစစ်ဘိုလ်ချုပ်တွေအနေနဲ့တိုင်းပြည်နဲ့ပြည်တွေအတွက်ကောင်းရကောင်းကျိုးလုပ်ကြရင်ဒေါက်တာစစ်ကြည်ရေးပန်းထောက်ပြသလိုဒီလိုဗန္ဒံကိုဖုန်းလော်ဘီခွင့်ငားပြီးအတွေ့အပြည့်ပေါ်ရေးကောင်းအောင်ကြိုးစားဖို့လိုအပ်ပါကြောင်းသုံးသပ်ပြန်လည်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်မှာရှင်အခုဆက်ပြီးတော့မြမပီမစပေးစာများအစီအစဉ်ကိုနားဆင်ရပါမယ်မအေးတန်နာကျော်အစီအစဉ်တင်ဆက်ထားပါတယ်ရှင်
ပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေကိုမြမပြည်မပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါလိမ့်ရှင်။ဌာနမှုနဲ့တကွာဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာရွှင်လန်းကြပါစေလို့ဆုတောင်းမြတ်တာပို့တိုင်နဲ့နှုတ်ခွန်းဆက်ကာရောဝပြုလိုက်ပါတယ်ဆိုပြီးတော့အစားချီလာတဲ့ဖဖွားက VOE ရဲ့ထာဝရပရိသတ်တူပါတဲ့။အဖေါ်ကမန္တလေးတိုင်းတပိတ်ချင်းမြို့နယ်တကောင်းမြို့အမှတ်62ရပ်ကွက်မှာနေထိုင်ပြီးတော့အသက်88နှစ်ရှိပါပြီဆိုပြီးတော့တကောင်းမြို့ကဖေါ်ဖွားဒေါခင်ကြီးစာရေးလာပါတယ
်အဖေါ်က VOE က6ခါထုတ်လွှင့်ပေးချိန်မှာ5ချိန်အထိနားထောင်အားပေးနေသူပါနေခင်း12နာရီမှာတော့လိုင်းဖမ်းမရလို့နားမထောင်ရဘူးလေလိုင်းမှာကြားနေရတဲ့သတင်းတွေကတော့စိတ်မကောင်းစရာတွေများတယ်နော်အထူးသဖြင့်တောင်သူတွေမြေယာအသိမ်းခံရတဲ့ကိစ္စကအရန်ဝမ်းနည်းစရာကောင်းပါတယ်မီယိုဖလာလောက်ကင်ရှားနေရသူတွေမှာမြေယာပြောက်တရားဆွဲခံရဒုက္ခရောက်နေကြရတယ်နော်တောင်သူတွေရဲ့ဘဝကပြေးစရာမြေမရှိပေးစရာငွေမရှိတဲ့ဘဝနဲ့ကြုံတွေ့နေရတယ်ငွေရှိသူတွေမှာတော့ယင်းနှီးမြုံနှံဘာညာအကုန်လုံးဆောင်နိုင်ကြပေမဲ့လယ်သမားအလုသမားတွေရဲ့ဘဝဒုက္ခနဲ့ရင်ဆိုင်ကြရတယ်အဖွားနဲ့တော့ဘာမှမဆိုင်ပေမဲ့ပြည်သူတွေကပြည်သူတယောက်မှရေးလိုက်ရခြင်းမှာ လီလိုင်းတဲ့ကကြားနေရသမျှတဲ့မှာတော့အများကြီးပဲဒါပေမဲ့ဝိုင်းတော်သားတွေစာဖတ်ရတာပြင်းနေမှာစိုးလို့ပါ VOA ဝိုင်းတော်သားတွေကအများကြီးပဲအဖွားရေးမှတ်ထားသမျှစာမျက်နှာတရွက်ကျော်တယ်အခုပေါ်လာပြန်ပြီကိုငင်းချန်းဆိုတဲ့နာမည်ပေါ်လာပြန်တော့လေဝိုင်းတော်သားတွေအားလုံးထာဝရငင်းချန်းကြပါစေလို့ဆုတောင်းပါတယ်မအေးတန်နာကျော်ရဲ့VOA ကိုလည်းစာရေးကြပါအောင်နော်ဆိုတဲ့အတန်လေးကြားရတိုင်းအဖွားကစာရေးချင်နေတာအခုမှပဲရေးလိုက်နိုင်တော့ရင်ထဲမှာတော့အမြဲပဲရေးနေသူပါအဖွားလက်ကတုံးနေတော့ရေးရတာအားမရဖြစ်နေလို့ပါအဖွားကကြံမဆန်းကာယမညီတဲ့စာမှုလေးရေးလေးတီးခံဖတ်ပါလို့နော်ရေဒီယိုနားထောင်ရတာဘဟုသုတလည်းရတယ်အဖွားရဲ့အဖော်ဆိုလည်းမမှားဘူးပေါ့နော်အဖွားတက်က88နှစ်ရှိပါပြီဒါပေမဲ့ငယ်ငယ်ကလေးကစာဖတ်စာပေအဖွားကစာဝါဒနာပါတယ်လေဒါနဲ့မညိုညိုလွင်တယောက်ဌာနပြောင်းသွားတာလားအလုတ်ကအနားယူသွားပြီလားအဖွားကိုပြန်ချပေးပါအောင်နော်ဝိုင်းတော်သားအားလုံးကျမ်းမှာရှင်လန်းကြပါစေ
ဒီအဖွားကသချင်းလေးတောင်းလာတာပါရှင်ဒီတစ်ခေါက်တော့အစာကိုပဲဖော်ပြပေးလိုက်ပြီးတော့နောက်ထပ်သတင်းပတ်တွေကြတော့မှာပဲအဖွားတောင်းထားတဲ့သချင်းလေးဖော်ပြပေးပါမယ်နော်ပြူကိုစာရင်းနေကြတော်ရရှင်တကုံမျိုးသစ်ကတော်ရရှင်ဥလာထုံစာကိုလည်းဖော်ပြပေးကြပါတယ်သူကမြန်မာပြည်ကပေးစာများအစီအစဉ်ကိုနားထောင်ပြီးတော့အဲ့ဒီမှာတီးတောင်းလာပြီးပေးဖို့ကြတာသဘောကျလို့ပါဆိုပြီးတော့ရေးလာပါတယ
်ဒီမနေ့တော်ရရှင်ပေးစာနဲ့အတူတော်ရရှင်နဲ့တောင်းဆိုကြတဲ့တီးတောင်းလာတွေကိုနားထောင်ရတော့နေဒေသတွေနဲ့ကြီးလက်ကပြည်သူအတွက်ပွက်လောညံနေတဲ့ FM Radio နဲ့မတူပဲ Whole Way American နိုင်ငံကြီးကနေတော်ရရှင်တွေအတွက်သတင်းသူသတင်းဦးနဲ့တူတာအုံလင်းလွင့်ပေးနေတဲ့ VOA လေလိုင်းပေါ်ကနေကိုချစ်တဲ့မိတ်ဆွေတငယ်ချင်းနာမည်လေးတွေနဲ့ဖြစ်နိုင်သမျှတောင်းဆိုကြတဲ့သချင်းလေးတွေနားထောင်ရကြတာတိတ်ကိုအရသာရှိမှာပဲလို့တွေးမိတယ်လို့ကေတုမတီကကြမ်းမာနေတော့လူပြိုကြီးကိုမျိုးတန်သတင်းလေးပါတီးလဲရတော့ကြည်နူးကျင်တဲ့ချင်းဖြစ်ရလို့စာရေးလိုက်ပါတယ်ကွယ်လွန်သွားတာဆိုလို့နဲ့အစိုးရလွှမ်းမိုးသချင်းတွေအားလုံးလောက်ကြိုက်သူမျိုးအခုဟိုကိုကြီးရဲ့မက်ခင်နှင်းစီသချင်းကိုနားထောင်ရတော့ကျွန်တော်သိထားတဲ့ဟိုကိုကြီးတန်းဖေလေးအတန်ပေါ်တာဆွဲခံပြီးဟိုညီမလေးနေအကျေကျုပ်ခံနေရတဲ့ကာလတစ်လျှောက်တန်းဖေလေးပြန်ဆူခိုင်းခံရတဲ့မက်ခင်နှင်းစီတချင်းနဲ့တချင်းအစုံမှာနှင်းစီပန်းလေးကိုချပြီးနှင်းချလိုက်တဲ့ဗီဒီယိုနေ့တိုင်းလိုလို TV မှာပြတာအမှတ်ရမိပါတယ်။ပြီးတော့ VOA ပတ်စင်ကဏ္ဍမှာဆရာစီသူအောင်မြင့်ကအားလုံးတည်ပြီးဖြစ်ကြတဲ့အတိုင်းပို့ချုံမှုကြီးတန်းရွှေကောင်းဆောင်နဲ့အရင်စစ်အာဏာရှင်တွေဟာဒေါန်ဆန်းစုကြည်ကိုရန်သူလိုသဘောထားပြီးအမျိုးမျိုးဖိနှိပ်ချုပ်ချယ်ခဲ့ပါတယ်။အချိန်များစွာနေအကျေကျုပ်ချထားပြီးလွတ်မြောက်နေခြင်းတွေမှာလည်းကန့်သက်ဖိနှိပ်မှုအမျိုးမျိုးလုပ်ခဲ့ပါတယ်။နောက်ဆုံးဂုံဂုံ2003ခုနှစ်မေလရုံးကဆိုရင်ဒီပဲရင်မှာလှုပ်ကြံတက်ဖြတ်ဖို့ဒီစူးစမ်းခဲ့ပါသေးတယ်ဆိုတဲ့သတင်းသုံးသပ်ချက်ကြိုက်လွန်းလို့တမိုင်းအချက်လက်တွေမှတ်တမ်းတင်ပေးတဲ့ VOA ကိုအထူးကျေးဇူးတင်ပါကြောင်းလဲပြောပြစီခင်ဗျာ
VOA ပင်နိုင်တော်ရရှင်ဥလာထွန်းရဲ့စာကိုဖော်ပြပေးခဲ့တာပါတော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုမပြောပြခင်မှာတော့အခုကြားဖြတ်ပြီးတော့တော်ရရှင်တွေကိုအနောက်တိုင်းတီလေးတပုတ်နဲ့ဖြောပြပေးခြင်းပါတယ်ဒီတစ်ပတ်တော့ Rihanna နဲ့ Kanye West Paul McCartney တို့တီးဆိုထားကြတဲ့45 seconds ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်နော်Think I've had enough. I might get a little drunk. I say what's on my mind. I might do a little time. 'Cause all of my kindness is taken for weakness. Now I'm 4 or 5 seconds from wildin'. An optimist. Sun was shining, I'm positive. We can run. Then I heard you was talking trash. Talk about a mystery. Hold me back, I'm about to spaz. Yeah, I'm about 4 or 5 seconds from wilding. And we got 3 more days till Friday. I'm trying to make it back home by Monday. Wonder
wondering where I've been. Now I know the job tonight, thinking how could I be so reckless. But I just can't apologize. I hope you can understand.
If I go to jail tonight, promise you'll pay my bail. See, they wanna buy my pride, but that just ain't up for sale. See, all of my kindness.
Rihanna, Kanye West, and Paul McCartney. ဘူရဲပြော်တင်ဆက်ထားတဲ့45 seconds ဆိုတဲ့သချင်းလေးကိုနားဆင်ကြကြရတာပါ။ကရရှင်နေမြတ်တာဒေလက်ဆောင်ပေးပို့လာတဲ့မြန်မာသချင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာဆက်ပြီးဖြောပြပေးသွားဖို့ရှိပါတယ်။အခုတော့တော်ရရှင်နေရဲ့ရင်ဖွင့်စာတွေကိုပြောပြပေးကြပါလိမ့်ရှင်။အခုရင်စကိုင်းတိုင်းဒေသကြီးမုံရွာမြို့မှာအိမ်3မီတာရှောက်ထားရတာငွေကုန်ကြေးကျများလွန်းလို့ပါဆိုပြီးတော့ရင်ဖွင့်လာတဲ့တော်ရရှင်ရဲ့စာကိုဖြောပြပေးကြပါတယ်
။မုံရွာမြို့လျှက်စစ်တအားဖြန့်ပြွေးဌာနမှာအိမ်3မီတာရှောက်ထားခြင်းငွေကုန်ကြေးကျအများများပါတယ်။ကျောက်လာဝေတာ900မှတ်ပုံတကြီးက1000လမ်းစစ်ခါက3000မှာစာရက်ခ1000မြို့နယ်လျှက်စစ်အင်ဂျင်နီယာလက်မှတ်ထိုးက9000ဗန္နာရေးပေးသွင်းတွေက9100ကျနေပါတယ်ဒီမှာမေးစရာတွေကမြို့နယ်လျှက်စစ်အင်ဂျင်နီယာကိုလက်မှတ်ထိုးက9000ပေးရတာဘာကြောင့်မလဲလက်စားတာနဲ့အတူတူပဲလို့ထင်ပါတယ်စကိုင်းတိုင်းဒေသကြီးလျှက်စစ်တအားဖြန့်ပြွေးဌာနမှမီတာကျောက်ခကျတဲ့ငွေ9000လို့ပြောထားတာဆိုပေမဲ့တကယ်တမ်းပေးရတာအပေါ်မှာရေးပြထားတဲ့နှုံးသားတွေပါဒေသခံတွေကလက်လုတ်လက်စားတွေများပါတယ်တချို့ဆိုအဲ့ဒါတွေပေးရမလားမေးပြီးအိမ်ပြန်ယူရရှာပါတယ်အင်ရှင်တွေကရုံးမှာကတ်ထားတာတွေကိုကြည့်ပြီးဒီလောက်တွင်းရတာမဟုတ်ဘူးလားလို့ထင်ကြတာလေစကိုင်းတိုင်းဒေသကြီးမုံရွာမြို့လျှက်စစ်တအားဖြန့်ပြွေးဌာနအနေနဲ့ပြည်သူတွေကိုငဲ့ညာထောက်ထားမှုမရှိဘဲအခြေထက်လူကြီးတွေကတိတိကြီးနဲ့မျက်ကွယ်ပြုတ်နေတာမကောင်းပါဘူးပြည်သူတွေကိုငဲ့ညာပါထောက်ထားပါတေချာစီစစ်ပေးပါခင်ဗျာ
အိမ်3မီတာရှောက်ထားဖို့ဈေးတွေကြီးလွန်အကြီးလွန်မတက်နိုင်ပါဘူးဆိုပြီးတော့မုံရွာသားတော်ရရှင်တယောက်ပါဆိုပြီးတော့တော်ရရှင်စာရေးလာတာပါဒီတောင်ကြီးကတော်ရရှင်ရဲ့ရင်ဖွင့်စာကိုပြောပြပေးခြင်းပါတယ်ရှင်ဒီတော်ရရှင်တွေကတော့တောင်ကြီးမြို့မှာအများပြည်သူစိတ်ဆင်းရဲနေရတဲ့အကြောင်းကိုတက်သေးဖြစ်တဲ့ဓာတ်ပုံတွေပါတင်ပေးလိုက်ပါတယ်ဆိုပြီးတော့စာရေးလာတာပ
ါကျွန်တော်ရဲ့တောင်ကြီးမြို့မှာအများပြည်သူတွေစိတ်ဆင်းရဲနေရတဲ့အကြောင်းတစ်ခုရှိပါတယ်အဲ့ဒါကတော့နာရီပို့ပြီးတဲ့လူတိုင်းသိပါတယ်အရင်ကတောတောင်တွေကြားထဲမှာတင်းချိုင်းရွှေ့လာကိုဘယ်သူမှအပြစ်မပြောခဲ့ပါဘူးအခုတော့အမိုက်ပုံကိုပါရွှေ့လာပါတယ်အဲ့ဒီအမိုက်ပုံရဲ့အောက်တက်ထဲမှာကျွန်တော်ရဲ့နာမည်ကြီးမုံတဝဂူကြီးရှိပါတယ်စီပင်ကလူကြီးတွေဟာဘာရွယ်ချက်နဲ့ဒီနေရာကိုအမိုက်ပုံလုပ်တယ်ဆိုတာမသိပါဘူးမြို့ပြင်ကတင်းချိုင်းကိုတွောင်းရင်လဲနာရေးပို့ရတဲ့သူတွေအမိုက်ပုံကြားထဲကဖြတ်သွားရလို့ရင်ကောင်မဲတွေတကူလုံးကိုဝိုင်းအောင်ခါရတာတွေကားသမားတွေဆိုရင်လဲမိရှို့ထားတဲ့အမိုက်တွေဒဲကနေပြီးတော့ခက်ခဲစွာမောင်းရတာတွေလမ်းတစ်ဘေးကအုတ်ဂူတွေဆိုလို့ရှိရင်အမိုက်တွေနဲ့အုတ်နေတာတွေကိုကြည့်ပြီးတော့ဝမ်းနည်းမိပါတယ်တောင်ကြီးမကလူတွေဟာတရားတော်မှလူခွင့်ချိုးဖောက်ခံရပါတယ်ဗျာ
တောင်ကြီးကသောရရှင်ကသူတို့မြို့မှာတင်းချိုင်းကုန်းတင်နေရကမလျော်ကံပါဘူးဆိုပြီးတော့စာရေးလာတာပါသောရရှင်တွေအတွက်မေတ္တာတေးလက်ဆောင်တခြင်းတပုတ်နဲ့မကြခင်မှာပဲဖြော်ပြပေးပါမယ်နော်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမေတ္တာတေးလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ခုဆက်ပြီးတော့မြန်မာသချင်းလေးတပုတ်နဲ့ဖြောပြပေးကြပါမယ်ရှင်။မြန်မာနိုင်ငံမှာရှိတဲ့သောရရှင်တွေအတွက်ကတော့မြန်မာသချင်းတွေကစမ်းမှာမဟုတ်ပေမဲ့လည်းကျမတို့ VOA ကိုကမ္ဘာအနှံ့ပြားမှာရောက်နေတဲ့တခြားမြန်မာသောရရှင်တွေလည်းနားဆင်အားပေးတာမလို့မြန်မာသချင်းလေးတပုတ်လည်းအမြဲတမ်းထည့်သွင်းပြီးတော့ထုတ်လွှင့်ပေးဖို့အချိန်ချန်ထားရတာပါနော်။ဒီတစ်ပတ်တော့စာတူတူလေးနဲ့တေးတောင်းလာတဲ့သောရရှင်တွေလည်းသချင်းလက်ဆောင်ပေးနဲ့ထုတ်လွှင့်ပေးဖို့ရွေးချယ်ထားတဲ့သချင်းတပုတ်ရှိပါတယ်။ကိုဝင်းနိုင်မြင့်ဆိုတဲ့သောရရှင်ကကျွန်ုပ်ကိုလက်ဆောင်ဖြစ်တဲ့သချင်းတပုတ်ပေးပါဆိုပြီးတော့တောင်းဆိုလာတာပါ။ကျမဒီတစ်ပတ်ထုတ်လွှင့်ပေးဖို့ရွေးချယ်ထားတဲ့သချင်းလေးကတော့အစိုးရနီနီခင်စော်ကမိဆန်နီနဲ့အတူတွဲဖက်ပြီးတော့တည်ဆူထားတဲ့ဂျေးဂျွန်ဆိုတဲ့သချင်းလေးဖြစ်ပါတယ်ရှင်။ဒီသချင်းလေးနားထောင်ကောင်းလို့တော်ရရှင်တွေကိုလည်းတေးလက်ဆောင်ပေးဖို့တတိယလိုက်တာပါ။ဒေးတောင်းလာတဲ့ကိုဝင်းနိုင်မြင့်ကဒေးချစ် VOA တော်ရရှင်အားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးနော
်။ Blue can't say me
ဒီနေ့ခင်စောနဲ့မစ္စတန်ဒီဒရက်ဖက်ပြီးတော့တည်ဆူထားတဲ့ခြေကြုံဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တည်တဲ့ခြင်းတောင်းလာ၏ကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတ
VOA ရဲ့ internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။မရေးသနာကျော်အစီအစဉ်တင်ဆက်တဲ့မြမပီမပေးစာများအစီအစဉ်ဖြစ်ပါတယ်ရှင်။အခုသတင်းပတ်အတွက်တက်ကြီးစကားအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဆရာဦးဝင်းဖေကဝေဖန်ရေးနဲ့အတွေ့အမြင်အကြောင်းကိုပြောပြထားတာနားဆင်ကြပါရှင်။
တော်တာရှင်များခင်ဗျာတလောစီကဝင်းဖေသွားနေကြလက်ဖေးဆိုင်မှာလူတွေသိကြနေလို့ဝင်းဖေလဲ၄ယောက်ထိုင်စပွဲမှာတခြားဒဇင်းတယောက်နဲ့အတူထိုင်ရပါတယ်ခဏနေတော့ဝင်းဖေတို့စပွဲကိုနောက်တယောက်ထပ်ရောက်လာပြီးတော့မျက်နှချင်းဆိုင်မှာထိုင်နေသူစီမှာခဏထိုင်နိုင်ပါသလားလို့ခွင်တောင်းပါတယ်ဝင်းဖေရဲ့စပွဲကလူကလေထိုင်မှာထိုင်မှာလို့ပြောရင်သူမေ့နေတဲ့မိတ်ဆွေတယောက်မှတ်ပြီးတော့ပါစားပြီးပြီလေတခုခုစားပါလားလို့ဖိတ်ခေါ်ပါတယ်ဒီတော့ခွင့်တောင်းပြီးလားထိုင်တဲ့လူကသူ့နာမည်ကိုအေးလို့ခေါ်ပါတယ်တဲ့ဒီတော့တယောက်ကလည်းသူ့နာမည်မြင့်သိန်းလို့ပြန်ပြောပါတယ်ကိုအေးကကိုမြင့်သိန်းကိုကျေးဇူးတင်စကားပြောခြင်းလို့ပါတဲ့ဝင်းဖေလည်းစားရင်တောက်ရင်သူတို့နှစ်ယောက်ရဲ့ဆက်ဆံရေးကိုစိတ်ဝင်စားနေမိပါတယ်ကိုအေးကသူဟာကိုမြင့်သိန်းဒီလက်ဖဲ့ဆိုင်မှာလာလာပြီးစားတာတောက်တာကိုမလမ်းမကန်းကနေပြီးတော့မကြာခဏတွေ့ဘူးမြင်ဘူးနေတဲ့အကြောင်းနန်းကြီးမုံဒီတို့ခေါက်ဆွဲနန်းပြားကြီးတို့မှာစားရင်းနဲ့အတူတွဲပေးတဲ့ကြက်ပြုတ်ကြီးဟင်းညိုတဲ့ကိုတမ်းမြာသည်ညှင့်ညှင့်ထဲ့ပြီးတော့တောက်တာကိုတွေ့တွေ့နေရတဲ့အကြောင်းသူ့အနေနဲ့ကတော့ကြက်ပြုတ်ကြီးဟင်းညိုဟာသူ့ဟာသူအလွန်ကောင်းနေပြီဖြစ်တဲ့အတွက်သံမြာသည်ညှစ်ထက်လိုက်တာဟာကြက်ပြုတ်ရေရဲ့အရသာကိုအကြီးအကျယ်ဖြစ်စည်းပြလိုက်တာပဲလို့တွေးပြီးစိတ်အနှောက်ယှက်ဖြစ်ဖြစ်နေခဲ့တဲ့အကြောင်းဒါပေမဲ့ကိုမြင့်သိန်းကိုကြည့်လိုက်တော့လေသံမြာရေညှစ်ထားတဲ့ကြက်ပြုတ်ရေကိုအရသာခံပြီးတော့မိမ့်မိမ့်ရှက်ရှက်တောက်တောက်နေတာကိုတွေ့ရတဲ့အကြောင်းအဲ့ဒါကြောင့်မနေ့တနေ့စီကတော့သူလဲကြက်ပြုတ်ရေတဲ့ကိုသံမြာရေညှစ်ထဲပြီးတောက်ကြည့်တဲ့အကြောင်းပထမတော့ဟင်းညိုမဟုတ်တော့ပဲ ချင်းရီကလေးသောက်ရတာလို့ပါပဲဆိုပြီးဘာမှသိမဆမ်းမဘူးလို့ထင်တဲ့အကြောင်းဒါပေမဲ့သူစားနေတဲ့နန်းကြီးမုံ့နေတဲ့ကစီချက်နဲ့ပဲမှုအကောင်းစားကြောင့်စိတ်နေတဲ့အရာသာမှာကြက်ပြုတ်ရီချင်းဖြုံမြုံကလေးကိုကြားညာပြီးသောက်လိုက်တဲ့အခါမှာမတူတဲ့အရာသာနှမျိုးရဲ့အပြန်အလှန်အီးဖြေးစေတဲ့သဘောကိုသွားတွေ့တဲ့အကြောင်းအားရပါရပြောနေပါတယ်ကိုမြင့်သိန်းကအလိုက်တင်လိုက်ပြီးတော့ရီမောရင်ဒီလောက်နဲ့များတော့ကျေစုတင်စရာမလိုပါဘူးလို့ပြန်ပြောပါတယ်ဒီတော့ကိုအေးကအဲ့ဒီလိုတော့မဟုတ်တဲ့အကြောင်းသူ့အနေနဲ့ကတော့သူတိတ်ကြိုက်နေတဲ့ကြိုက်ပြုတ်ရီကိုတံမြာသီးညှစ်ထည့်ပြီးဖြစ်စည်းပစ်တယ်ဆိုတဲ့အတွေ့ဟာသူကိုယ်တိုင်လက်တွေမှာအမြင်တစ်မျိုးပြောင်းသွားခဲ့ရတဲ့အကြောင်းဒါကြောင့်တစ်ဆက်တည်းသူ့အကြိုက်သူ့အယူဆသူ့အနော်မတိတွေကိုပြန်ပြီးတော့စစ်ဆေးကြည့်ဖို့ဒါရီရလာတဲ့အကြောင်းပြောရရင်ညာလင်းတစ်ခုပွင့်လာတယ်လို့မြင်လာမိတဲ့အကြောင်းဒါကြောင့်သူ့ရဲ့ကိုယ်ပိုင်ယူဆအနော်မတိတွေကိုလက်တွေပြန်ပြီးတော့သုံးသပ်မိတဲ့အကြောင်းဆန့်ကျင်ဘက်တွေကိုလည်းသုံးသပ်ကြည့်ရတဲ့တတ္တိတွေရှိလာတဲ့အကြောင်းဒါကြောင့်ကျေးဇူးတင်စကားလာပြောရတာဘာလို့အပတရားပြောပါလဲပြီးတော့မှတလေးတစားနှုတ်ဆက်ပြီးခွက်ခွာပွားပါလေကြားလိုက်မြင်လိုက်ရတာကိုသိပြီးတော့ကျေနပ်ကြည်နူးမိတဲ့အတွက်အဲ့ဒီကိုအေးဆိုတဲ့လူဟာဘာမှမကြည်ကျေလာတဲ့ကိစ္စကလေးတစ်ခုအတွက်တောင်းကျေးဇူးတိတာလိုက်တာနော်လို့ပြောမိပါတယ်ဒီတော့ကွန်မြင့်သိန်းကအသံမထွက်ဖဲရီးပါတယ်ကျေနပ်လို့လားမကျေနပ်လို့လားလောင်ရီရီတာလားဆိုတဲ့တန်လျာစိတ်ကြောင့်မို့ဝင်းဖေကကွန်မြင့်သိန်းကိုကြည့်မိပါတယ်အဲ့ဒီလိုဖြစ်သွားတာကိုကွန်မြင့်သိန်းကလည်းရိပ်မိသွားပုံရပါတယ်ကျွန်တော်ရီမိတာဒီလိုပါဗျာတဲ့တစ်ချိန်ကကျွန်တော်ကအများပြည်သူအတွက်စီမံကိန်းတစ်ခုဟာအတော်ကြီးကိုလွဲချော်နေတဲ့အတွက်အများပြည်သူလည်းဒုက္ခရောက်အားလုံးကလည်းမကြိုက်ကြလို့စေတရာနဲ့ဝေဖန်အကြံပေးဘူးတဲ့အဲ့ဒါဗျာတဲ့ကျွန်တော်အင်းစိန်မှာ၄နှစ်လောက်သွားပြီးနေလိုက်ရတယ်တဲ့အဲ့ဒါကလေးကိုတွေးမိလို့ရီမိတာပါတဲ့အင်းစိန်မှာ၄နှစ်လောက်သွားနေခဲ့ရတာကိုအဲ့ဒီကိုမြင့်သိန်းဆိုတဲ့လူကအဲ့ဒါလေးလို့ပြောသွားပါတယ်ဆက်လက်တင်ပြပါမယ်ကျမ်းမှချမ်းသာကြပါစေကျွန်တော်ဝင်းဖေပ
ါဆရာဦးဝင်းဖေရဲ့တက်ကြီးစကားအစီအစဉ်မှာရှင်တင်းငွေနေနေညချမ်းအတွက်အပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ပြောပြပေးပါအောင်ရှင
်နီပေါနိုင်ငံကတ်တမန်ဒူးမြို့တော်မှာဒီကနေ့တင်းငွေနေနေမှာလဲပြင်အား 6.8 ရှိတဲ့နောက်ဆက်တွဲငလျင်လှုပ်ခတ်ခဲ့ပါတယ်မနေ့ကလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်တည်ဆုံးသူအရေအတွက်ဟာလဲဒီကနေ့မှာ2200ကျော်သွားပြီဖြစ်ပြီးအိုးအိမ်တွေနဲ့အခြေခံအဆောက်အဦနေဖြစ်စည်းဆုံးရှုံးခဲ့ရပါတယ်။ငလျင်ဘေးဒဏ်ကနေကူညီကယ်ဆယ်ရေးအတွက်အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေကလည်းအရေးပေါ်တုံ့ပြန်ကယ်ဆယ်ရေးအဖွဲ့တွေဆီလွတ်နေကြပါတယ်ရှင်။အဲခိုင်တာနဲ့ဆက်ဆက်တဲ့အဖွဲ့ဖြစ်တဲ့ Nusra တပ်ဦးနဲ့သူ့ရဲ့မဟာမိတ်တွေသိမ်းပတ်ထားတဲ့ဆီးရီးယားအနောက်မြောက်ပိုင်းကအဓိကကြားတဲ့GRL Sugar မြို့ကိုဒီကနေ့မှာ Syria အစိုးရကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်ဒီမြို့ကိုတော့မနေ့စနေနေ့က Nusra တပ်ဦးနဲ့မဟာမိတ်တို့ကသိမ်းပိုက်ခဲ့တာဖြစ်ပါတယ် Russia hacker တွေကပြီးခဲ့တဲ့နှစ်တုန်းကအမေရိကန်အင်ပီရိုဆိုက်ဘာလုံခြုံရေးကိုချိုးဖောက်ဝင်ရောက်ပြီးအမေရိကန်သမ္မတ Barack Obama ရဲ့လျှို့ဝှက်အဆင့်သတ်မှတ်မထားတဲ့ email တချို့ကိုဖတ်ရှုခဲ့တယ်လို့အမေရိကန်သတင်းစာကြီးတစ်စောင်ဖြစ်တဲ့ New York Times သတင်းစာကြီးကဖော်ပြလိုက်ပါတယ်ဒါပေမဲ့ Russia hacker တွေဟာသမ္မတအိုဘားမားရဲ့ BlackBerry ဖုန်းနဲ့အဆက်အသွယ်လုပ်တာကိုထိန်းချုပ်တဲ့လုံခြုံရေးစိုက်ဘာတွေကိုတော့ဖောက်ထွင်းနိုင်ခဲ့ဖို့မရဘူးလို့လည်းစနေနေ့ကဒီ New York Times ကဖော်ပြတဲ့သတင်းမှရေးသားထားပါတယ်ရှင်
။တနင်္ဂနွေနေ့ညဘက်သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကမတ်အင်ဂျင်နီယာဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Brian Marcolis ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်တွေတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ်သောတာရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးရွှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.